Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင်ဒီကနေ့ကြာရောက်တဲ့မြန်မာနှစ်တကူအတာတကြံကာလတကြံအကျိုးနေ့မှာမြန်မာနိုင်ငံတဝက်လုံးအေးချမ်းကြပါစေလို့ VOA ကဆုမွန်ကောင်းတောင်းအပ်ပါတယ်ရှင်။ VOA American တန်ရဲ့2023ခုနှစ်ဧပြီလ23ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ဖိုင်းတိုမီတာ32 kHz 9383ညနဲ့9383ညဖိုင်းတိုမီတာ51 kHz 9885တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညရဲ့အစီအစဉ်မူကကျမစုမွန်ပါ
။မင်္ဂလာအချိန်လေးပါ။ကျွန်တော်ကတော့ဝင်းမင်းပါမစုမွန်နဲ့အတူပဲဒီနေ့ထိတဲ့ရောက်သတင်းတွေကိုပြောပြပေးမှာပါ။ဒီနေ့အထူးကြဆုံးသတင်းတွေထဲမှာတော့စကိုင်းဖက်ကန့်ဘလူးမှာအစုအပြုံလိုက်လေချောင်းတက်ခိုက်ပစ်ဆုံးခဲ့ရမှုကိုကုလသမဂ္ဂလုံခြုံရေးကောင်စီမှာအခုတကပိတ်ဆွေးနွေးနေပါပြီ။စစ်ကောင်စီရဲ့ဒီကန့်ဘလူးပစီကြီးရွာလေချောင်းတိုက်ခိုက်မှုပေါ်အာဆီယံကလည်းပြင်းပြင်းထန်ထန်ကြေညာချက်ထုတ်ပြီးတော့ဝေဖန်လိုက်ပါတယ်။ဒါအပြင်လာရှုပါဝင်ညွန့်တဲ့တချို့မှာဒီနေ့တကြံမန်ဒက်တွေနဲ့နှီးတဲ့နေရာတွေမှာဘုံကွဲမှုတွေဖြစ်ခဲ့ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါမစင်ဝင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးသတင်းတွေနဲ့အတူကြာသပတေးနေ့ညမှာသောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့သခိုင်းတိုင်းတွင်းကဗစီကြီးကျေးရွာအပေါ်ကိုစစ်တပ်ကလေကြောင်းတိုက်ခိုက်လို့အသက်ဆုံးခဲ့ရတဲ့ပြည်သူတွေရဲ့ရုပ်အလောင်းတွေအကုန်စုစည်းပြီးတော့တချို့ပေးလိုက်ပါပြီလို့ကိုရိုင်းဆောင်ရွက်ပေးခဲ့သူကပြောပါတယ်။
အလုတာလူတမီကလေးပေါ့နော်မကွဲကြရသေးရရတာတော့168ရောက်လက်ကြံလည်းရှိသေးနိုင်တာပေါ့နော်ကျန်တာတော့အားလုံးတကြိုပြီးဟိုအကုန်လုံးအပီးစီတော့တကြိုပြီး
ဒီသတင်းမကြခင်မှာအပြည့်စုံနားဆင်ရပါမယ်ရှင်ဒီကနေ့ကြားရောက်တဲ့တကြံကြိုးနေ့နေ့လယ်ပိုင်းလာရှိုးမြို့ရဲ့ဗဟိုမန်တပ်မှာတော့ဘုံပေါက်ကွဲမှုဖြစ်ခဲ့ပါတယ်နိုင်ငံတော်ဝန်မှာတော့တကြံကြိုးနေ့ရေကစားသူမရှိသလောက်ခြောက်ကပ်နေပါတယ်ဒီလိုသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးပါမယ်ရှင်
စကိုင်းတိုင်းကံဘလူမြို့ပစီကြီးကျေးရွာပေါ်စစ်တပ်လေကြောင်းတိုက်ခိုက်မှုကြောင့်ရာကျော်တည်ဆုံးခဲ့ရတဲ့ကိစ္စကိုကုလလုံခြုံရေးကောင်စီမှအခုတကပိတ်ဆွေးနွေးနေပါပြီ။ဒီမတိုင်ခင်လေးမှာပဲလုံခြုံရေးကောင်စီဆွေးနွေးပွဲကိုဥဆောင်စီစဉ်ခဲ့တဲ့ကုလဆိုင်ရာပြည်ထောင်စုကြီးကဒီပစီကြီးရွာလေကြောင်းတိုက်ခိုက်မှုပေါ်သတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးလူပေါင်း190နီးပါးအခုထိတည်ခဲ့ရပြီးဒီထက်ကလေးငယ်40နီးပါးပါခဲ့တယ်လို့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ဒီပွဲမှာအတူတွဲတက်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးကျော်မိုးထွန်းကလည်းအမျိုးသမီး30နီးပါးအပါအဝင်လူ168ဦးအစီချေခဲ့တဲ့ဒီစစ်ကောင်စီတိုက်ခိုက်မှုဟာလူသားတို့ပေါ်ကျွလွန်တဲ့ရာဇဝတ်မှုနဲ့စစ်ရာဇဝတ်မှုမြောက်တယ်လို့ပြောခဲ့ပါတယ်။စစ်ကောင်စီဟာအရဲသားတွေပေါ်ကျန်းဖက်တိုက်ခိုက်မှုကနိုင်ငံတကာပြစ်မှုကြီးတွေမြောက်တာသိတာကြောင့်လည်းအရင်ကလည်းကျွလွန်လာခဲ့တယ်ဆိုတာကိုလူကြုံကောင်စီဥက္ကဋ္ဌကိုရေးသားပေးဖို့တဲ့စာထဲမှာလည်းဦးကျော်မိုးထွန်းကရှင်းပြခဲ့ကြောင်းဒီပွဲမှာပြောခဲ့ပါတယ်။ဦးကျော်မိုးထွန်းကပဲမြမပြည်သူတွေအခုလိုမတရားသတ်ဖြတ်ခံရပြီးကုရခဲ့ရမယ့်ဖြစ်နေချိန်မှာလုံခြုံရေးကောင်စီရဲ့ခိုင်မာညီညွတ်တဲ့ဆုံးဖြတ်ချက်ချက်ချင်းလိုနေပြီလို့တောင်းဆိုခဲ့ပါသေးတယ်။ဒါအပြင်ပြီးခဲ့တဲ့နှစ်ဒီဇင်ဘာကလကလုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်အတည်ပြုထားတဲ့မြမအကြက်တဲဖြည့်ရှင်ရေးဆုံးဖြတ်ချက်အမှတ် 2669ကိုလိုက်နာပြီးဒီအကြမ်းဖက်မှုတွေရပ်တန့်ဖို့ကိုလည်းဒီချိန်နဲ့မြမသံမကြီးနှစ်ဦးလုံးကတောင်းဆိုခဲ့ပါသေးတယ်။ဦးကျော်မိုးထွန်းကတော့စစ်ကောင်စီအနေနဲ့လက်တွေ့ကြီးညာချက်တွေကိုခရီးမဆိုင်ပဲရသားတွေပေါ်အကြောက်တရားသွတ်သွင်းတဲ့အခုလိုတိုက်ခတ်မှုတွေပိုလောက်လာတာမို့နောက်ထပ်မြန်မာပြည်သူတွေအသက်မဆုံးရှုံးရခင်လုံခြုံရေးကောင်စီကအမြန်ဆုံးအရေးယူပေးပါလို့တောင်းဆိုခဲ့ပါသေးတယ်ခင်ဗျာ
အခုလိုမျိုးရသားတရားကြောတေဆုံးခဲ့ရတဲ့သခိုင်းတိုင်းကံဘလူမျိုးနဲ့ဗစီကြီးကျေးရွာအပေါ်ကိုစစ်ကောင်စီရဲ့ဒီလေတပ်ကနေတိုက်ခိုက်ခဲ့တဲ့အပေါ်အာဆီယံအနေနဲ့အပြင်းထန်ပြစ်တင်ရှုံချပါတယ်လို့အာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကလည်းဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်အကြမ်းဖက်မှုပုံစံအလုံးချက်ချင်းရပ်ဖို့နဲ့အရသားတွေအပေါ်မှာအင်အားသုံးပြီးတိုက်ခိုက်မှုကိုအဆုံးသတ်ဖို့ကြေညာချက်မှာတောင်းဆိုပါတယ်မြန်မာနိုင်ငံရေရှည်ငြိမ်းချမ်းရေးနဲ့အလုံးပါဝင်နိုင်တဲ့တွဲဆုံဆွေးနွေးမှုပေါ်ပေါက်လာနိုင်မှုအကြမ်းဖက်မှုတွေရက်စဲမှသာရနိုင်မှာဖြစ်ကြောင်းနဲ့အဖွဲ့ဝင်နိုင်ငံအလုံးရဲ့သဘောတူညီချက်မလိုဘဲထုတ်ပြန်တဲ့အလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်မြန်မာပြည်သူတွေရဲ့မြန်မာနှစ်တကူအခါတမရမှာအခုလိုမျိုးမြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်စွာတိုက်ခိုက်တဲ့ဒီသတင်းဟာအကြီးအကျယ်ထိတ်လန့်စရာဖြစ်ပါတယ်လို့လည်းဥရောပသမဂ္ဂနိုင်ငံသားရေးရာပြောရေးဆိုခွင့်ရှိသူကဗုဒ္ဓဖူးနေကပြောကြားပါတယ်ကလေးငယ်အယောက်30အပါအဝင်အ ਨੇ ဆုံးလူတရာကျော်တေဆုံးခဲ့ရတဲ့အတွက်ဥရောပသမဂ္ဂပြင်သစ်ဂျာမနီနဲ့နော်ဝေနိုင်ငံတို့ကလည်းမြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ရှုံချ ပြီးတာဝန်ရှိသူတွေကိုအရေးယူဖို့တောင်းဆိုပါရယ်ဆက်ဆုပ်ယွန်ရှာစရာကောင်းတဲ့ဒီလေကြောင်းတိုက်ခိုက်မှုကိုပြင်သစ်ကလည်းအပြင်းထန်ဆုံးရှုတ်ချပါရယ်ဂျာမနီနိုင်ငံသားရေးဝန်ကြီးဌာနကလည်းအကြမ်းဖက်မှုတွေရပ်ဖို့မြန်မာစစ်တပ်ကိုအလားတူတောင်းဆိုပါရယ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုသတင်းကြောင့်ထိတ်လန့်တုန်လှုပ်ရပါတယ်လို့လည်းနော်ဝေနိုင်ငံသားရေးဝန်ကြီးကလည်းပြောပါရယ်ရှင်
ဒီနေ့တချံအချိုနေ့မှာလာရှိုးမြို့မှာလည်းဘူမန်တန်နေဘုံပေါက်ခွဲတာကြောင့်၄ဦးသေပြီး၁၀ဦးထဏ်အရကရေကစားသူနှေပါခဲ့ပါတယ်။တခြားမြို့တချို့မှာလည်းအလားတူဖြစ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးကရန်တိုင်းအောင်ဖျားနာဒီနေ့လေပိုင်းဖြစ်ခဲ့တဲ့ဘုံပေါက်ခွဲမှုကြောင့်အခုလိုသေဆုံးထဏ်အရရတာအပြင်ရှင်တချို့နဲ့ဆိုင်ကယ်တွေလည်းပျက်စီးသွားခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။ဒီနေ့နေ့လည်း၁၇နာရီခွဲဝန်းကျင်မှာရန်တိုင်းအောင်ဘက်ကအဆင်းနဲ့ကာညနာဘက်သွားလန်းစုံအပေါ်လန်းဘေးနာမှာပေါက်ကွဲမှုပြီးပရဟိတရင်တွင်နဲ့ကဲဆယ်မှုတွေနောက်ရှင်းလင်းစစ်ဆေးမှုတွေလည်းဆက်ရှိခဲ့ပါတယ်။ဒီနေ့လာရှုမြို့ပေါ်မှာရေကစားသူသိမ်းမတွေ့ရဘူးခလေးတချို့တော့ကစားကြတယ်မြို့ရဲရေကစားတာနဲပါလေလို့ဒေသခံသူကပြောပါတယ်။ရှန်တိုင်းအောင်ဖျားအဝင်မဟုတ်ရှိရက်ထားတဲ့ရင်တစည်းကနေဒီပေါက်ကွဲမှုစခဲ့တယ်လို့ပြောနေကြပေမဲ့ VU အနေနဲ့သိကြားတည်ပြနိုင်ခြင်းမရှိသေးပဲဘယ်အဖွဲ့ကလုပ်ခဲ့တယ်ဆိုတာကိုလည်းလောလောဆယ်မသိရသေးပါဘူး။မနေ့ညတုန်းကလည်းမြစ်ချနာမြို့ကဘူမန်တနာဘုံပေါက်ကွဲခဲ့ပြီးမတ်တ်ခေါမိုးပွင့်ထက်ကဒဏ်ရာမှုတချို့ရှိခဲ့တယ်လို့လည်းမြို့ကန်တွေကပြောခဲ့ပါလေတယ်။အရင်တနိုင်ငံလုံးချင်းချင်းသေးလေးရှိတဲ့တကြံဟာပြီးခဲ့တဲ့3နှစ်ထဲကိုဗစ်နဲ့အာဏာသိမ်းမှုကြောင့်ကောင်းကောင်းမကျင်းပနိုင်ခဲ့ပဲဒီနှစ်ပြန်စီကောင်းစစ်ကောင်စီကြိုးပမ်းနေခြင်းရန်ကုန်မန္တလေးပါဝင်မြို့ကြီးတွေမှာရေသိပ်မကစားကြသေးဘူးလို့ဒေသခံတွေကပြောနေပါတယ်ခင်ဗျာ။
ထိုင်းအနာပိုင်းတွေဟာမြန်မာအတိုက်ခံတက်ကြွလှုပ်ရှားတဲ့သူတွေကိုမြန်မာနိုင်ငံကိုအတင်းအကျပ်ပြန်လွှတ်ပြီးတော့မြန်မာစစ်ကောင်စီရဲ့ဖိနှိပ်မှုကိုအထောက်အကူပေးနေပါတယ်လို့လူခွင့်စောင့်ကြည့်အဖွဲ့ HRW ကဒီကနေ့ပြောဆိုလိုက်ပါတယ်။ထိုင်းလူဝင်မှုကြီးကြပ်ရေးအနာပိုင်းတွေဟာပြီးခဲ့တဲ့ဧပြီလ၁ရက်နေ့ကမဲဆောက်မြို့မှာဆေးလာကူတဲ့ Lion Battalion အဖွဲ့ကကိုတီဟကိုထက်နေဝင်းနဲ့စောဖျောလေးတို့၃ယောက်ကိုဖမ်းပြီးတော့မြန်မာစစ်ကောင်စီရဲ့လက်အောက်ခံနေကြားဆောင်တပ်ကိုတွဲပစ်ခဲ့ပြီးတော့အဲ့ဒီလူတွေဟာစစ်ကောင်စီရဲ့နှိမ်မနှိပ်စက်မှုနဲ့လူခွင့်ချိုးဖောက်မှုအန္တရာယ်ကိုစိုးရိမ်ပွဲရာရင်ဆိုင်နေရတယ်လို့ HRW ကပြောပါတယ်။ထိုင်းအာဏာပိုင်တွေဟာအတိုက်ခံတက်ကြွလှုပ်ရှားသူ၃ယောက်ရဲ့အသက်နဲ့လွတ်လပ်မှုအပေါ်အန္တရာယ်ရှိနေတဲ့ကြားကမြန်မာစစ်ကောင်စီနဲ့ပူးပေါင်းပြီးဒီလူတွေကိုပြန်ပို့ပေးခဲ့တယ်။ဒီလူတွေဟာမြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့အန္တရာယ်ကိုမျက်ကွယ်ပြုခဲ့ပါတယ်လို့ HRW ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူးကပြောပါတယ်။ဒါအပြင်မြန်မာအာဏာပိုင်တွေအနေနဲ့ဒီလူတွေကိုဘယ်မှာထိန်းသိမ်းထားတယ်ဆိုတာကိုသူတို့ကိုဘာတွေပုံမှန်တွေနဲ့တရားစွဲတယ်ဆိုတာကိုလည်းချက်ချင်းထုတ်ပြန်သင့်ပါတယ်လို့တောင်းဆိုထားပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညလို့ထုတ်လင်းပေးနေပါတယ်ခင်ဗျာ
။ VOA American တရဲ့ချက်သားရင်းညသတင်းတွေကိုဆက်ပြောပြနေပါတယ်။အိုင်လန်နိုင်ငံဒပ်လင်မြို့တော်မှာရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအိုင်လန်သမ္မတမိုက်ကယ်တီဟစ်ဂင်းစ်နဲ့သမ္မတရင်တော်မှာတွေ့ဆုံခဲ့တယ်လို့ဝန်ကြီးချုပ်လီယိုဗာရာကာနဲ့လည်းဒီနေ့သိကြားတွေ့ဆုံခဲ့ပါတယ်။သမ္မတဟစ်ဂင်းစ်နဲ့တွေ့ဆုံစဉ်မြောက်ပိုင်းအိုင်လန်ငင်းချင်ရေး Good Friday သဘောတူညီမှုရခဲ့တဲ့အထိမ်းအမှတ်ငင်းချင်ရေးခေါလုံးကြီးကိုသမ္မတဘိုင်ဒန်ကဒီနေ့အခုလိုထိုးလိုက်ပါတယ်။အိုင်လန်သမ္မတအင်ဒိုဝင်းထဲမှာရှိတဲ့ဒီငင်းချင်းခေါလောင်းကိုထိုးခဲ့တယ်လို့သမ္မတဘိုင်ဒန်ဟာခီးစဉ်ထိမ့်မှအိုင်လန်ဝတ်သစ်ချပင်တပင်ကိုလည်းစိုက်ခဲ့ပါသေးတယ်။အခုလိုအိုင်လန်သမ္မတနဲ့တွေ့ဆုံပြီးသမ္မတဘိုင်ဒန်ဟာဝန်ကြီးချုပ်လီယိုဗာရတ်ကာနဲ့တီးခြားတွေ့ဆုံခဲ့ပါတယ်။နောက်ပိုင်းမှာလည်းအိုင်လန်ပါလီမန်မှာမေးခွန်းပြောမှာဖြစ်ပါတယ်။မြောက်ပိုင်းအိုင်လန်နဲ့ငင်းချင်းရဲ့ Good Friday သဘောတူစာချုပ်ချုပ်ဆိုခဲ့တဲ့25နှစ်ပြည့်ထိမ့်မှဖြစ်ဗြိတိန်နိုင်ငံမြောက်ပိုင်းအိုင်လန်ကိုသွားခဲ့ပြီးတဲ့နောက်ဘော်ဒူးနဲ့ညာဘက်ကအိုင်လန်နိုင်ငံကိုတွားရောက်ခဲ့တာပါ။မနေ့ကဒပ်လင်မြို့ကိုရောက်ရောက်ချင်းမှာပဲသူ့မိခင်ဘက်ကအဘေးတယောက်နေထိုင်ခဲ့တဲ့ကောင်တီလော့အရက်ကိုတွားရောက်လည်ပတ်ခဲ့ပြီးဒီနေ့မှတော့ဒပ်လင်မြို့မှာကျင်းပမယ့်အိုင်လန်လူငယ်သူရဲ့ဂျေးလစ်ဘောလုံးကစားပွဲကိုတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ
။ Discord လူမှုကွန်ရက်သုံးတဲ့အုပ်စုတစ်ခုကသူ့ကိုယ်သူအမေရိကန်စစ်တပ်မှာအလုပ်လုပ်တယ်လို့ရည်ညွှန်းပြောတဲ့အဖွဲ့ဝင်တယောက်ကအမေရိကန်ထောက်လိုက်ရေးမှတ်တမ်းတွေကိုလူသိရှင်ကြားဖြန့်ဝေခဲ့တယ်လို့ပြောကြားခဲ့တဲ့အကြောင်း The Washington Post ရဲ့သတင်းစာမှာပုံတစ်ခုနေ့ကဖော်ပြပါရှိပါတယ်။အမေရိကန်ပြည်ထောင်စုမှာတပ်ဆိုင်သူတွေကဖန့်ခွေရှိတဲ့ကန့်သက်အစ်စ်လျှို့ဝှက်ထောက်လိုက်ရေးမှတ်တမ်းတချို့လူမှုကွန်ရက်မှာပြီးခဲ့တဲ့သတင်းဘက်ကပေါ်ထွက်လာတာဖြစ်ပါတယ်။အဲ့ဒီထောက်လိုက်ရေးမှတ်တမ်းတွေထဲမှာယူကရိန်းစစ်တပ်နဲ့တခြားထောက်လိုက်ရေးဆိုင်ရာအချက်အလက်တွေပါဝင်တယ်လို့သတင်းမီဒီယာတွေမှာဖော်ပြပါရှိပါတယ်။ဒီပေါက်ကြားမှုကအမျိုးသားလုံခြုံရေး အတွက်အလွန်စိုးရိမ်စရာကောင်းလာတဲ့အန္တရာယ်ဖြစ်ပါတယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရကလည်းသတင်းတောက်တွေကိုပြောပါတယ်ဒီလိုမျိုးဒီ Discord လူမှုကွန်ရက်ပေါ်မှာရှိတဲ့အဖွဲ့တစ်ခုကအဖွဲ့ဝင်တဦးကို Washington Post ကနေဆက်သွယ်မေးမြန်းပြီးတော့အသေးစိတ်အချက်အလက်တွေကိုနောက်ထပ်အဖွဲ့ဝင်တဦးကလည်းထောက်ခံအတည်ပြုတယ်လို့သတင်းစာမှာဖော်ပြပါတယ်ဒီအဖွဲ့ရဲ့အဆိုအရကတော့ဒီအသေးသတင်းအချက်အလက်တွေကိုဖောက်ချတဲ့သူကအမေရိကန်အစိုးရကိုစန့်ကျင်ရန်ပြုလိုသူမဟုတ်ကြောင်းကိုပြောခဲ့တယ်လို့ Washington Post မှာဖော်ပြပါတယ်ရှင်
။ရောက်ကိုရီးယားကပြစ်လွတ်လိုက်တဲ့မစိုင်းတို့ကြောင့်ဂျပန်မှာဘေးလွာပွန်းမှုသတိပေးချက်ထပ်ပေါ်လာခဲ့ပါတယ်။ရောက်ကိုရီးယားကဒီနေ့အခုလိုပြစ်ခတ်ပြီးဂျပန်နိုင်ငံမြောက်ပိုင်းကဟိုကိုတိုကျွန်းပေါ်မှာနေထိုင်သူတွေဘေးလွာပုန်းခိုးမှုသတိပေးချက်တွေပေါ်ထွက်လာခဲ့ပါတယ်။အခုလိုရေးပေါ်သတိပေးစနစ်ရုတ်တရက်ထွက်လာခဲ့တဲ့အတွက်ယထာစီးခီးတဲ့တချို့တုံ့လွတ်သွားခဲ့ရတယ်လို့ယထာလန်ပြစ်ဆဲမှုတွေလည်းရနာခဲ့ရပါတယ်။ဒါပေမဲ့ဂျပန်ပိုင်းနယ်လုံကိုမစိုင်းထုံးကျသွားရဲဆိုတာအတည်ပြုနိုင်ပြီးနောက်မှာတော့သတိပေးချက်တွေကိုဖော်ရှားပေးခဲ့ပါတယ်ခင်ဗျာ
။အီရန်နိုင်ငံမှာတော့မနစ်တုံးကအကျဉ်းသား982ယောက်ကိုကွပ်မြတ်ခဲ့တယ်လို့လူ့ခွေအဖွဲ့နှစ်ခုကဒီကနေ့ထုတ်ပြန်လိုက်တဲ့အစိုးရခန်းစာမှာပြောလိုက်ပါတယ်။ဒါဟာ2015ခုနှစ်ကနေစလို့အီရန်နိုင်ငံမှာအကျဉ်းသားတွေကိုကွပ်မြတ်တာအများဆုံးဖြစ်ပါတယ်။အခုလိုမျိုးတည်တံစီရင်တာဟာမနစ်ကထက်စာရင်85ရာခိုင်နှုန်းတိုးလာခဲ့တယ်လို့နော်ဝေးခြေဆိုင်အီရန်လူခွေအဖွဲ့နဲ့ပြင်သစ်နိုင်ငံပဲရစ်အခြေဆိုင်တည်တံပေးခြင်းကိုစုပေါင်းကာကွယ်ရေးအဖွဲ့တွေကပြောဆိုလိုက်တာဖြစ်ပါတယ်။အီရန်အစိုးရဟာသူတို့ရဲ့အာဏာတည်မြဲရေးအတွက်လူတွေကိုဖိနှိပ်ချိမ်းခြောက်တာတွေလုပ်ဖို့အတွက်ဒီလိုမျိုးတည်တံကိုအသုံးပြုတာလို့အဲ့ဒီအဖွဲ့တွေကအစိုးရခန်းစာမှာဖော်ပြပါရှိပါတယ်။တည်တံပေးကွက်မြတ်ခံရသူတွေကထောက်ဝက်လောက်ကတော့လူသတ်မှုနဲ့တရားစွဲခံထားရသူတွေဖြစ်ပါတယ်။အီရန်နိုင်ငံမှာမရှာအမီနီရဲကိုဖမ်းဆီးထားတဲ့အချိန်မှာတေဆုံသွားပြီးတဲ့နောက်နိုင်ငံတော်ဆန္ဒပြပွဲတွေဖြစ်လာပြီးတဲ့နောက်မှာအဲ့ဒီဆန္ဒပြပွဲမှာပါဝင်သူတချို့ကိုလည်းတေတံပေးခဲ့တာဖြစ်ပါတယ်ရှင်ထိတ်တန်းရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ပြပေးကြပါတယ်။စကိုင်းတိုင်းကမ်းဘလူမြို့နယ်ပဇီကြီးကျေးရွာလေးချောင်းတိုက်ခိုက်မှုမှာစုစည်းရလောက်တလောက်အလောင်းက186လောင်းရှိပါတယ်လို့စည်ရင်းကောက်ယူဆောင်ရွက်နေသူတွေကပြောပါတယ်။တိုက်ခိုက်ခံရတဲ့နေရာတွေကရုပ်လောင်းတွေကိုစုစည်းပြီးတော့တကြိုပေးခဲ့ပါတယ်လို့ VOA မြန်မာပိုင်းကပြောပါတယ်။မိသားစုဝင်တွေဆုံးရှုံးခဲ့ရတဲ့သူတွေဟာစိတ်ပိုင်းဆိုင်ရာအတော်လေးထိခိုက်နေကြတယ်လို့လည်းကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့မတ်စုမြတ်မွန်ကတင်ပြပေးပါမယ်ရှင်။
ဧပြီလ17ရက်နေ့တုန်းကစကိုင်းတိုင်းကပဇီကြီးကျေးရွာအပေါ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံရွာသားတွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်စုစုပေါင်း168ယောက်ထက်မနည်းသေဆုံးခဲ့တယ်လို့မလဲတိုက်နယ်ကာကွယ်ရေးတာဝန်ခံကိုပလာကြီးကပြောပါတယ်။စုစည်းလို့ရတဲ့အလောင်းတွေအားလုံးကိုဒီနေ့တကြိုပေးခဲ့တယ်လို့လည်းအခုလိုပြောပါတယ်
။ကျတော့လူအသေးကြောင့်ဆင်းရဲပြီးကြတော့ရပါစီမှာ ਈ ဟိုယောက်ျားမိန်းအမျိုးသားအမျိုးသမီးကလေးပေါ့နော်မခွဲကြရသေးပဲရတာတော့168ယောက်လက်ကြံလည်းရှိသေးနိုင်တာပေါ့နော်ကျန်တာတော့အားလုံးတကြိုပြီးဟိုအကုန်လုံးအသီးစီးတော့တကြိုပြီးသွားပြီ
ဒီကနေ့တကြိုပေးခဲ့တဲ့အလောင်းတွေဆင်းရဲဟာကိုခန္ဓာအစိတ်အပိုင်းတွေအားလုံးစုစည်းနိုင်တဲ့လောက်အလောင်းတွေဖြစ်ပြီးတော့မီးလောင်ပြာကျကုန်တဲ့အလောင်းတွေဆင်းရဲမပါသေးပါဘူးအလောင်းတွေအားလုံးဟာပုံပြက်ပန်းပြက်ဖြစ်ကုန်တာမို့အမျိုးသမီးဗနေရောက်အမျိုးသားဗနေရောက်ကလေးငယ်ဗနေရောက်ပါဝင်လဲဆိုတာကိုကြံရစ်တဲ့ဒေသခံတွေနဲ့စည်ရင်တိုက်ဆက်ပြီးစည်ရင်ပြုစုနေတယ်လို့လည်းပြောပါတယ်လောလောဆယ်စည်ရင်ရတဲ့လောက်ကတော့တည်ဆုံးသူတွေထဲမှာပြည်သူ့ကာကွယ်ရေးနဲ့အုပ်ချုပ်ရေးအဖွဲ့ဝင်40ကျော်ပါဝင်ပြီးတော့6လအရွယ်လာသားကလေးငယ်ကနေ15နှစ်ဝန်းကျင်အထိကလေး30ကျော်ပါဝင်တယ်လို့ကုညီရေးဆောင်ရွက်နေသူတွေကပြောပါတယ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်မိသားစုတစ်ခုတည်းကနေ4-5ယောက်လောက်အထိတည်ဆုံသွားတာရှိတယ်လို့တချို့ဆိုရင်မိသားစုတစ်စုလုံးတယောက်မှမကျန်တည်ဆုံသွားတာတွေလည်းရှိပါတယ်။အဲ့လိုပြင်းထန်တဲ့လေကြောင်းတိုက်ခတ်မှုမှာထိတ်လန့်စရာမြင်ကွင်းကိုကိုယ်တိုင်မြင်ခဲ့ရပြီးတော့မိသားစုဝင်တွေကိုဆုံးရှုံးလိုက်ရတာကြောင့်ဒေသခံတချို့ကတော့စိတ်ထိခိုက်လွန်ပြီးတော့စိတ်ပိုင်းဆိုင်ရာစောက်တရားမရဖြစ်နေကြတယ်လို့လည်းကိုဗလာကြီးကသူမြင်တွေ့ခဲ့ရတဲ့ဆေးဘေးရှောင်တွေရဲ့စိတ်ကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်။
အဲ့မတင်နေကြတချို့ဆိုရင်များများသက်သက်ပါလာပြီးမျက်မြင်ကိုကြုံရတဲ့အရာတွေဟိုစိတ်လွတ်တင်နေတဲ့အရာတွေကိုရှိရတော်တဲ့တော်တော်လေးကိုထိဟိုထိလို့များတဲ့အနေအထားရှိရတယ်ဒီလိုပဲဟိုငမကြီးငါရောက်ပါတော့တဲ့တော်ကြီးဆိုရင်စိတ်ကိုတော်တော်လေးလွတ်သွားပြီကမရတော့တော့ဖြစ်ခါနေတော့ကျူးကြောင်ကြောင်ကိုဖြစ်သွားတာပေါ့ဗျာတချို့ဆိုစားလည်းမစားဟိုကွန်ပျူတာပြန်ပါလာပြီညာလေဟိုပြောရင်လည်းပြောရင်တချို့မိလို့ဆိုရင်အားရောက်ချောင်းလို့ပါတယ်နေသားရှိတယ်ကော
ဧပြီလ17ရက်နေ့ကစစ်တပ်ရဲ့တိုက်ခိုက်မှုကြောင့်ဗစီကြီးကျေးရွာအပါအဝင်ရွာ6ရွာလောက်ကစစ်ဘေးလွတ်ရာပုန်းရှောင်နေကြရပါတယ်စစ်ဘေးရှောင်တွေဟာအဝတ်အထည်အစားအသောက်တွေနဲ့လိုအပ်တဲ့ရိက္ခာစရာတွေတခုမှမယူနိုင်ဘဲကိုလိုယုံထွက်ပြေးခဲ့ကြရတာကြောင့် နေထိုင်စားသောက်ရေးတွေမှာလည်းအတော်လေးကိုဒုက္ခရောက်နေကြတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ထွက်ပြေးလာကြတဲ့ဒေသခံတွေမှာထိခိုက်ဒဏ်ရာရလာတာမျိုးတွေရှိတာကြောင့်ကုသပေးဖို့ဆေးဝါးတွေလည်းလိုအပ်နေတယ်လို့စားနပ်ရိက္ခာနဲ့အဝတ်အထည်တွေလည်းလိုအပ်နေတယ်လို့ကိုပလာကြီးကအခုလိုပြောပါတယ်
။လောလောဆယ်အဓိကကတော့ဒီသူစားနပ်ရိက္ခာပဲဗျာလောလောဆယ်တော့ပြောနိုင်တာကတော့သူအကုန်လုံးထွက်ပြေးထားတာဆိုရွာထဲလည်းပြန်ပြောင်းမဝင်ရဘူးဒီကောင်လည်းမြေနာဝဲနေရဆိုတချို့ဆိုဟိုကမင်းမသားလေးတဲ့ဟာလေးကိုရှိနေကြတယ်လို့အစားတော့ပါဒီခေါင်းသားလေးတို့ခြေပဲတောက်နေရတဲ့နေသားလေးကိုတွေ့ပေးရတယ်ကျွန်တော်တို့ပါတော့လေပြရတယ်သူလည်းဖက်နောက်ပါတယ်ဟာလေးကိုကြည့်ရပါတော့ကိုမယူဘဲနဲ့ဒီတိုင်းကိုလိုညုံပြရတာလေးဆိုတော့ဟိုဒီကဒဲဒီမှာပဲပုံထုံရတယ်ဗျာအဲ့လိုမျိုးရှိတယ်ဟိုစားလည်းမပါဘူးစားစရာတောက်စရာလည်းမပါဘူးပေါ့ဗျာတဲတော့မရှိဘူးဗျာကျွန်တော်တို့ဒီကျောင်းညောင်းနေရဲမှာဟိုယုံမင်းတွေပါရှိတာပေါ့နော်အဲ့လိုတစ်ပဲအောက်မှနေရတဲ့လူတွေရှိရဲဟိုယုံမင်းတွေအောက်မှနေရတဲ့လူတွေရှိရဲကအချိန်ကြီးရတော့တော်တော်ဆူပါလေကြာ
စစ်ဘေးဆောင်တွေစားရတောက်ရဲ့အတွက်ကာကွယ်ရေးအဖွဲ့တွေကရိတ်ခါနဲ့ထမင်းဟင်းတွေချက်ပြုတ်ပို့ပေးတာမျိုးတွေလုပ်နေပေမဲ့စစ်ဘေးဒုက္ခတွေအရင်အတွက်ဟာများလွန်းတာကြောင့်အားလုံးကိုတော့မထောက်ပံ့ပေးနိုင်သေးဘူးလို့ပြောပါတယ်တချို့စစ်ဘေးဆောင်တွေကလည်းကာကွယ်ရေးတပ်ဖွဲ့တွေလက်လန်းမမိနိုင်လောက်တဲ့နေရာမျိုးတွေကိုရောက်နေကြတာမျိုးတွေလည်းရှိတာကြောင့်ကာကွယ်ရေးတပ်ဖွဲ့တွေကရှာဖွေပြီးတော့ကူညီပေးနိုင်ဖို့ဆောင်ရွက်နေကြတယ်လို့မလဲတိုက်နယ်တာဝန်ခံကအခုလိုပြောပါတယ
်အခုတော့ကျွန်တော်တို့ဒီကာကွယ်ရေးဒီအဖွဲ့တွေရှိတဲ့တဲ့ရွာကြီးရွာနီးကပ်ရွာတွေကနေပြီးတော့မှလာပို့ကြရောဗျာနည်းနည်းပေါ့ပေါ့ပေါ့နော်တနေကြတော့ချက်ပြုတ်ပြီးတော့ပို့တာလေးဆိုရှိရဲ့ဗျာဒီကွာတော့ကျွန်တော်တို့စည်ရင်ကောက်လို့မရသေးဘူးနော်နီးစရာရောဘယ်နှမှာဘယ်နှမှာရှောင်းနေတယ်ဆိုတော့နေရာလေးယူတော့တီးတဲ့နေရာလေးယူတော့လိုက်ပို့လို့ရပါဘူးဗျာမတီးတဲ့နေရာကလူတွေကတော့ကျွန်တော်တို့ဘလူးစားဘလူးတောက်နေတဲ့တော့ကျွန်တော်တို့မတီးသေးဘူးပေါ့ဗျာ
ဧပြီလ5ရက်နေ့တုန်းကလည်းကမ်းဘလူးမျိုးနဲ့အတွင်းကဇင်းရွာအနောက်ပိုင်းကိုစစ်ကောင်စီကလေကြောင်းပစ်ခတ်မှုတစ်ချိန်လုပ်ခဲ့ပေမဲ့အဲ့ဒီတုန်းကတော့လူထိခိုက်မှုမရှိခဲ့ပါဘူးစစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပစ်ခတ်တိုက်ခိုက်မှုတွေကြောင့်သခိုင်းတိုင်းအတွင်းမှာတေဆုံးသူတွေနဲ့အိုးအိမ်ဆုတ်ခွာထွက်ပြေးနေကြရတဲ့စစ်ဘေးဆောင်အခြေအတွက်ဟာတစ်နေ့ထက်တစ်နေ့ပိုပြီးတော့တိုးလာနေပါတယ်ပစီကြီးကျေးရွာအပေါ်တိုက်ခိုက်မှုကိုတော့သူတို့လုပ်ခဲ့တယ်လို့စစ်ကောင်စီကပြောကြားထားပြီးသူတို့အဆိုအကြမ်းဖက်တိုက်ခိုက်မှုလုပ်နေသူတွေအပေါ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရကသတင်းထုတ်ပြန်ထားပါတယ်ရှင်
။ပစီကြီးကျေးရွာလေကြောင်းတိုက်ခိုက်မှုရဲ့နောက်ဆက်တွဲအခြေအနေတွေကိုမဆုမြတ်မွန်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ကြားရောက်တဲ့တကြံအကြိုနေ့နေ့လယ်ပိုင်းမှာလာရှိုးမြို့ရဲ့ဗဟိုမန်တပ်မှာဘုံပေါက်ကွဲမှုဖြစ်ခဲ့တဲ့အခြေအနေသတင်းကိုလည်းတင်ပြပေးကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကရန်တိုင်းအောင်ဖရားရဲ့အနီးဝန်းကျင်မှာတကြံအကျိုးနဲ့နေလေပိုင်းတော့ကဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်။အဲ့ဒီဖြစ်စဉ်မှာတော့တေဆုံးသူနဲ့ဒဏ်ရာရသူတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အခုပေါက်ကွဲမှုဖြစ်တဲ့နေရာဟာလာရှိုးမြို့ရဲ့ဗဟိုမန်တပ်ရှိတဲ့နေရာနဲ့လည်းနီးတယ်လို့ဆိုပါတယ်။ဒီအကြောင်းသတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းနိုင်ကတင်ပြပေးထားပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ရန်တိုင်းအောင်ဖရားအနီးမှာဒီကနေ့တကြံအကျိုးနဲ့နေ့လယ်7:00နာရီခွဲဝန်းကျင်အချိန်မှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။အဲဒီပောက်ကွဲမှုကြောင့်ယင်တချို့နဲ့ဆိုင်ကယ်တွေလည်းပျက်စီးခဲ့ပြီးတေဆုံးသူနဲ့ဒဏ်ရာရသူတွေရှိခဲ့တယ်လို့လာရှိုးမြို့ဒေသခံတဦးကပြောပါတယ်
။အပေါ်လမ်းပေးမှာရန်တိုင်းအောင်ဘက်ကိုအစင်းနဲ့ကျွန်တော်တို့ဒီဘက်ကညာနတ်ဘက်ကိုသွားလမ်းစုံလေးပေါ့။ဖြစ်ခဲ့အချိန်က7:15:20လောက်မှာလောလောဆယ်အကျန်းတိရတာတော့၄ဦးရတော့ဆုံးသွားတယ်။၁၀ဦးကတော့ဒဏ်ရာရပေါ့။အချင်းနဲ့အဲ့နာအခုတော့လောလောဆယ်ရေဟုတ်တဲနဲ့အဲ့ရာကိုရှင်းနေကြတာပဲ
ပောက်ကွဲမှုဖြစ်တဲ့နေရာကတကြံဗဟိုမန်တပ်ရဲ့အနီးမှာရှိနေတယ်လို့သိရပါတယ်ပောက်ကွဲမှုဖြစ်ပြီးသေဆုံးသူတွေနဲ့ဒဏ်ရာရသူတွေကိုကယ်ဆယ်ရေးပရဟိတယင်တွေနဲ့တည်ယူနေပြီးအဲ့ဒီနားမှာစစ်ဆေးတာတွေလည်းလုပ်နေတယ်လို့ပြောပါတယ်လာရှိုးမြို့မှာဒီကနေ့တကြံအကြိုနေ့မှာတော့မြို့ပေါ်မှာရေကစားသူမတွေ့ရဘူးလို့ဒေသခံတဦးကပြောပါတယ်
ဒီကနေ့အဲ့လိုတော့တိတ်မရှိပါဘူးဗျာအဲ့ဟိုမန်တပ်ပြတော်ရှိမှာပေါ့နော်ကလေးတွေသွားလဲကြတာမြို့ထဲကတော့မရှိပါဘူးနဲပါတ
ယ်ကြံအကျိုးနေ့လာရှိုးမြို့ကဘုံပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့ဘယ်အဖွဲ့ကလှုပ်ဆောင်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူးရန်တိုင်းအောင်ဖျားအဝင်မုတ်ဦးရှိမှာရပ်ထားတဲ့ယင်တစည်းကနေပေါက်ကွဲမှုဆားခဲ့တယ်လို့ပြောဆိုတာတွေရှိပေမဲ့ VOA အနေနဲ့တိကျအတိမပြုတ်နိုင်သေးပါဘူးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့2022ခုနှစ်ဖေဖော်ဝါရီလကစလို့နိုင်ငံရေးမတည်ငြိမ်မှုတွေနဲ့အတူနောက်ဆက်တွဲအကြမ်းဖက်တိုက်ခတ်မှုတွေမကြာခဏပောက်ကွဲမှုတွေဖြစ်ပေါ်နေတာပါဒါပေမဲ့လည်းစစ်ကောင်စီကသူ့လက်ထက်မှာတိုင်းပြည်တည်ငြိမ်မှုရှိတယ်ဆိုတာကိုပြသလိုတဲ့ဆန္ဒနဲ့ဒီနှစ်တကြံပွဲကိုစီကားစွာကျင်းပနိုင်မှုစီစဉ်နေပေမဲ့တစ်ဖက်မှာလည်းလက်တလောတိုင်းပြည်မှာကြုံတွေ့ရင်ဆိုင်နေရတဲ့အခြေအနေတွေကြောင့်စစ်ကောင်စီကျင်းပတဲ့အတာတကြံပွဲကိုတပိတ်မောက်ကြဖို့လုံဆောင်မှုတွေလည်းရှိနေပါတယ် ဒီကနေ့ကြာရောက်တဲ့အတားတကြံအကျိုးနဲ့မှာတော့ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေအပါအဝင်နေရာအတော်များများမှာတကြံပွဲကိုဆင်နွှဲသူတွေမရှိသလောက်နဲ့ပါတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
တကြံကျုံနဲ့နေ့လယ်ပိုင်းလာရှိုးမြို့ရဲ့ဗဟိုမန္တပ်အနီးမှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့တဲ့တဲ့တင်ကိုကိုဇော်ဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်တည်းပါပဲနိုင်ငံတော်ဝန်ကတကြံအကျိုးနဲ့အခြေအနေတဲ့တင်ကိုတင်ဆက်ပေးကြပါတယ်တကြံအကျိုးနဲ့ဖြစ်တဲ့ဒီကနေ့မှာတော့ပုံမှန်အချိန်မှာတကြံစီကားလေးရှိတဲ့ရန်ကုန်နေပြည်တော်နဲ့မန္တလေးမြို့တွေမှာရေကစားသူကမရှိသလောက်ခြောက်ကန့်နေပါတယ်လို့ဒေသခံတွေကပြောပါတယ်။တကြံကာလဇတုဒီတာကျွေးတာမျိုးတွေရှိပေမဲ့လူများစုကတော့အိမ်တွေထဲမှာပဲနေနေကြတယ်လို့ပြောပါတယ်။စစ်ကောင်စီဘက်ကတော့ဌာနဆိုင်ရာတကြံမန်းတပ်တွေကိုဖွင့်လှစ်ကျင်းပပေးခဲ့ပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးတော့အလိမ္မာကပြောပြပေးပါမယ်ရှင
်။ရန်ကုန်မြို့စုလီမှာရှိတဲ့မြို့နယ်ခမ်းမရှိမြို့တော်မဟာတကြံမန္တနဲ့ပြည်လန်းပြည်သူရင်မြင်တွေကရန်ကုန်တိုင်းရေတပင်ပွဲတော်တွေကိုဒီကနေ့အကြိုနဲ့မနက်ပိုင်းကဖွင့်လှစ်ခဲ့ပါတယ်။စစ်ကောင်စီရဲ့ဌာနဆိုင်ရာတာဝန်ရှိသူတွေတက်ရောက်ခဲ့တဲ့ဖွင့်ပွဲအခမ်းအနားတွေမှာလုံခြုံရေးတွန်းမြင်ထားတာကိုလည်းတွေ့ရပါတယ်။စုလီမြို့တော်ခမ်းမကရေကစားမန္တအနီးတစ်ဝိုက်မှာရေကစားတဲ့ကားတွေကလွဲလို့ပုံမှန်သွားလာတဲ့ကားတွေကိုမနက်ပိုင်းကနေညနေပိုင်းအထိသွားလာခွင့်မပေးဘဲပိတ်ထားပါတယ်။ရန်ကုန်မြို့မှာအခုနှစ်2023အတားတကြံပွဲတော်ကျင်းပဖို့အတွက်စစ်ကောင်စီဘက်ကမတ်လအလယ်လောက်ကတည်းကစပြီးပြင်ဆင်ခဲ့တာပါမြို့တော်ခမ်းမမန်တပ်လမ်းလျှောက်တကြံအပြင်ပြည်သူရင်မြင်မှာလည်းတကြံမန်တပ်စီစဉ်ထားပါတယ်ဒါပေမဲ့တကြံကားတွေရှောက်လေသူတွေတိတ်မရှိဘူးလို့ဒေသခံတွေကပြောပါတယ်ရက်ကွက်လမ်းတွေနဲ့လက်တကူအလှစတုဒီတာကျွေးမွေးတာနဲ့ကလေးငယ်တွေရေကစားတာလောက်ပဲရှိတယ်လို့ရန်ကုန်မြို့ကတူကပြောပါတယ်
ကြံကြောတော့ဒီဘက်မှာတော့တက်ပြီးရေပတ်ထွက်ကြပြီးပါရင်ရောမရှိဘူးညီမလေးရဲ့ဟိုလမ်းလေးမိသားစုစုတွေကတွေ့တာအဲအဲ့ဒါမျိုးတော့ပဲရှိတယ်ညီမလေးရဲ့ကိုယ်ကိုယ်လေးကြတာကြီးရဲ့ဒီတော့ဆိုင်ကြီးအိမ်ထဲမှာပဲနေနေတာဒီမြို့ကြံနဲ့ပြောပါလို့ခါတိုင်းနဲ့ဟိုတိတ်တိတ်ဆိတ်ဆိတ်နဲ့ဘယ်လိုဖုံလဲခြောက်ခြောက်တူတူပေါ့ညီမလေးရဲ့ဖြတ်သွားဖြတ်လာအဲ့ဒီလိုမျိုးခြောက်ခြောက်တူတူတိတ်တိတ်ဆိတ်ဆိတ်ပဲဖြစ်နေကြတာပေါ့တချို့အလှလေးပါလေးစုဒီသားလေးတွေ့တဲ့အိမ်လေးပါလေးရောက်ပဲစောင်းပေါက်တန်လေးပါလေအဲ့လိုပေးတာပဲရှိတယ်လေဖွင့်တာပဲရှိတယ်ကျန်တဲ့ဟာတော့တိတ်တိတ်ဆိတ်ဆိတ်ပဲအဲ့ကောတော့လာလာမရှိရဘူး
ရန်ကုန်မှာကိုဗစ်ကပ်ရောဂါမတိုင်ခင်2019ခုနှစ်ကကြံပွဲတော်ကိုစီစီကကကျင်းပခဲ့ပါတယ်။အဲဒီနောက်ပိုင်းမှာကပ်ရောဂါနဲ့စစ်တပ်အာဏာသိမ်းလိုက်တဲ့အခြေအနေတွေကြောင့်ကြံပွဲတော်ကိုမကျင်းပနိုင်တော့ဘဲပြီးခဲ့တဲ့2022ခုနှစ်မှာတော့စစ်ကောင်စီဘက်ကကြံပွဲတော်ပြန်ပြီးကျင်းပခဲ့ပါတယ်။ဒါပေမဲ့လည်းအဲဒီနှစ်ကရန်ကုန်ကြံဟာမစီကားခဲ့ပါဘူး။စစ်ကောင်စီရဲ့ဝင်ကြီးဌာနတွေအခြေဆိုင်မျိုးဖြစ်တဲ့နေပြည်တော်မှာလည်းအခုနှစ်တကြံပွဲတော်ဖွင့်ပွဲကိုဒီကနေ့အကြိုနဲ့နေ့လယ်ပိုင်းမှာပြုလုပ်ခဲ့ပါတယ်။ဝင်ကြီးဌာနတွေကဌာနဆိုင်ရာဝန်ထမ်းတွေကိုတကြံတွင်နေအိမ်ပြန်ခွင့်မပေးဘဲမဖြစ်မနေရေကစားဖို့တွန်းအားပေးထားတယ်လို့တချို့ဝန်ထမ်းတွေက VOA မြန်မာပိုင်းကိုပြောပါတယ်။နေပြည်တော်မြို့တော်ဝင်မဟာတကြံမန္တနဲ့လမ်းလျှောက်တကြံတို့ကိုပြင်ဆင်ပေးထားပါတယ်။ရှောက်လေသူကတော့တိတ်မရှိဘူးလို့ဒေသခံတွေစီကသိရပါတယ်။ပြီးခဲ့တဲ့နှစ်2022ခုနှစ်တုန်းကလည်းနေပြည်တော်မြို့တော်ခမ်းမမှာရေကစားမန်တပ်ဆောက်လုပ်ခဲ့ပေမဲ့ဒဇံရက်တွေမှာရေကစားသူတိတ်မရှိဘူးလို့လည်းဒေသခံတွေကပြောပါတယ်။ဒဇံပွဲတော်အစဉ်လာကြီးမားခဲ့တဲ့မန္တလေးမြို့ရဲ့အခုနှစ်ဒဇံအကြိုနေ့မှာတော့မန်တပ်မှာဖျော်ပြင်းနေချိန်မီးပြတ်ခဲ့လို့တချင်းတန်တဲ့အကအဖွဲတွေရပ်တန့်သွားတဲ့ဖြစ်ရဟာလူမှုကွန်ရက်ပေါ်မှာပြောစရာတစ်ခုဖြစ်နေပါတယ်။လျက်စမီပုံမှန်မရလို့အခက်တွေ့နေတဲ့မြန်မာနိုင်ငံမှာမန္တလေးမြို့ရဲ့တကြံမန်တပ်လည်းပါဝင်ခဲ့ပါတယ်။မန္တလေးမြို့ပေါ်နဲ့ကျုံးပတ်လယ်မှာလည်းရေကစားဖို့လေပတ်သူမရှိသလောက်ခြောက်ကန့်နေတယ်လို့တကြံအကျုံးနဲ့မြင်ကွင်းကိုဒေသခံတွေကပြောပါတယ်။တကြံရမနေအိမ်အပြင်မထွက်ကြဘဲလမ်းမပေါ်တွေမှာတိတ်ဆိတ်နေတယ်လို့မန္တလေးဒေသခံတို့ကပြောပါတယ်
။မန္တလေးတကြံအခြေအနေကတော့တိတ်ဆိတ်ငြိမ်သက်နေတာ။ဒီမဖွယ်ရဘူး။မမတို့ကဘယ်မှမတော့ဘူးလေ။
အစလာအားဖြင့်တကြံပွဲတွေကိုစီစီကကကျင်းပကြတဲ့မြို့ကြီးတွေမှာဒီကနေ့အကြိုနေ့မှာတကြံရေကစားသူတိတ်မရှိဘဲခြောက်ကန့်နေတဲ့အခြေအနေဖြစ်ပါတယ်။စစ်ကောင်စီကသူ့လက်ထက်မှာတိုင်းပြည်တည်ငြိမ်မှုရှိတယ်ဆိုတာကိုပြလိုတဲ့ဆန္ဒနဲ့ဒီနှစ်တကြံပွဲကိုစီကားစွာကျင်းပနိုင်မှုစီစဉ်နေပေမဲ့တစ်ဖက်မှာလည်းလက်တလောတိုင်းပြည်မှာကြုံတွေ့ရင်ဆိုင်နေရတဲ့အခြေအနေတွေကြောင့်စစ်ကောင်စီကျင်းပတဲ့အတားတကြံပွဲတပိတ်မှောက်ကြဖို့လှုံ့ဆော်မှုတွေလည်းရှိနေတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့2022ခုနှစ်ဖေဖော်ဝါရီလကစလို့နိုင်ငံရေးမတည်ငြိမ်မှုတွေနဲ့အတူနောက်ဆက်တွဲအကြမ်းဖက်တိုက်ခတ်မှုတွေမကြာခဏပေါက်ကွဲမှုတွေဖြစ်ပေါ်နေပါတယ်။ဒီကိလေသာကြောင့်အကြုံနေ့မှာလဲလာရှိုးမျိုးကဗဟိုမန်တပ်အနီးမှာပေါက်ကွဲမှုတစ်ခုဖြစ်ခဲ့လို့သေဆုံးသူတွေနဲ့ဒဏ်ရာရသူတွေရှိခဲ့ပါတယ်ရှင်။
ဒါကတော့နိုင်ငံတဝန်းကတကြံအကျိုးနည်းရဲ့အခြေအနေကိုအလိမ္မာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဖလန်းနဲ့ဟာခါကြားမှာစစ်ရင်အားတိုးချဲ့ဖို့တွားနေတဲ့စစ်ကောင်စီရင်နှန်းကိုချင်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကဖျက်ဆီးပစ်လိုက်တဲ့သတင်းကိုတင်ပြပေးကြပါရစေ။စကိုင်းတိုင်းကလေးမျိုးကနေဟာခါမျိုးကိုတွားတဲ့စစ်တပ်ရင်နှန်းနဲ့ချင်းပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေတောက်လျှောက်ဖြစ်ခဲ့ပြီးတော့စစ်တပ်ရင်နှန်းအားလုံးကိုဖျက်ဆီးခဲ့တယ်လို့ချင်းမျိုးသားတပ်မတော် CNA ကဒီကနေ့ပြောကြားလိုက်ပါရစေ။မင်းတပ်ဘက်မှဆိုရင်လည်းကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေဖြစ်နေပါတယ်။ချင်းပြည်နယ်ဘက်ကစစ်ရေးအခြေအနေသတင်းပေးဖို့ကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင
်။ပြီးခဲ့တဲ့မလ9ရက်နေ့ကတည်းကကလေးမျိုးကနေကုန်တင်ရင်တွေအပြင်စစ်သုံးတန်ချက်ကကားတွေပါဝင်တဲ့အစီး30နီးပါးရှိတဲ့ရင်ထဲဟာဟာခါမျိုးကိုအတွားဖလန်းမျိုးနဲ့ဟာခါမျိုးကြားမှာချင်းကာကွယ်ရေးအဖွဲ့တွေနဲ့နေစဉ်နီးပါးတိုက်ပွဲတွေတောက်လျှောက်ဖြစ်နေခဲ့တာပါ။ဖလန်းနဲ့ဟာခါအကြားမိုင်40နီးပါးကွာဝေးပြီးကားနဲ့4နာရီခန့်သာမောင်းနေရတဲ့ဒီလမ်းပိုင်းမှာစစ်တပ်ရဲ့ရင်တန်းဖြတ်တန်းနေတာအခုဆိုရင်တလားကျော်ကြာမြင့်နေပြီးအဲ့ဒီရင်နှံကိုချင်းကာကွယ်ရေးအဖွဲ့တွေကကြားဖြတ်တိုက်ခိုက်နေတာလည်းဖြစ်ပါတယ်။အခုခါမှာတော့စစ်သုံးတန်ချက်ကကားတွေအပြင်စစ်တပ်ရဲ့ရင်တန်းအလုံးကိုဖျက်ဆီးပစ်လိုက်နိုင်တယ်လို့ချင်းအမျိုးသားတပ်မတော် CNA ပြောခွင့်ရဆလိုင်းထက်နီက VOA ကိုခုလိုပြောပါတယ်
။ဟာခါကိုတက်လာတဲ့ရင်တန်းကတော့ဒီခြေရမလာကလေးကနေထွက်လာတယ်။ကလေးနဲ့ဟာခါတရက်ခီးကိုအဲ့ဒါရယ်တလားဒီအခုကအဲ့ဒီလမ်းတစ်လျှောက်ကျွန်တော်တို့အဖက်တိုက်ပွဲတွေဒင်းထန်နေပို့ပေါ်ဆောင်နေပို့အဲ့ဒီရင်တန်းကချစ်ကောင်စုအားဖရာပါတဲ့ရင်တန်းကရင်ဆူဆူပေါင်းတော့တင်ကန်းဆင်းနဲ့ရင်ထုဆက်ပါဘူးအရသုံးဆင်းတဲ့တင်ကန်း၆ပင်ကားဆိုပြီးတော့သုံးဆက်ပါတယ်အခုဒီနေ့နောက်ဆုံးလက်ရှိခုအဲ့ဒီရင်တန်းတစ်ခုလုံးကိုကျွန်တော်တို့ကဒီနေ့အားလုံးချစ်စီဖြင်းသိမ်းနိုင်ခဲ့ပါတယ်ဒီဟာခါနဲ့၅မိုင်လောက်ဝေးတဲ့ခြုံကျူးရော်ထဲမှာပဲဒါပေမဲ့အဲ့ဒီရင်အားလုံးကတော့ကျွန်တော်တို့ချစ်တန်ခဲ့တယ်ပြုတ်ပြလာတဲ့ဟိုစီတုံးချီရီအားလုံးကိုဖြည့်ရှိနိုင်ခဲ့တယ်လို့ရေတင်တဲ့အရာကျွန်တော်ကြည့်ရတယ်ပေါ့နော
်လူအင်အား200ပါတဲ့စစ်ရင်ထဲမှာအင်အား30လောက်သာကျန်တယ်လို့ဆိုပါတယ်ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ခြင်းမရှိသေးတယ်လို့ VOA ဘက်ကလည်းတိကျအတိမပြုတ်နိုင်သေးပါဘူးချင်းသတင်းမီဒီယာတွေမှာဖော်ပြတဲ့ကောင်းငင်ကဒရုန်းနဲ့ရိုက်ယူထားတဲ့ဓာတ်ပုံတွေမှာတော့စစ်တပ်တဲဆောင်လာတဲ့ရိတ်ခါတွေဟာလမ်းပေါ်ပြန့်ကျဲနေပြီးယင်းအချို့မီးလောင်ထားတာကိုလည်းတွေ့ရှိရပါတယ်ဟာခါကနေစစ်ကူပေးဖို့တက်လာတဲ့စစ်တပ်နဲ့တိုက်ပွဲတွေဆက်ဖြစ်နေတယ်လို့ CNA ဘက်ကပြောပါတယ်စစ်တပ်ဘက်ကလက်နက်ကြီးတွေပစ်ခတ်တာတွေအပြင်ဝေဟင်ကနေလေရင်တွေနဲ့ဘုံကျဲတိုက်ခိုက်တာတွေအဆက်မပြတ်လုပ်နေတယ်လို့လည်းပြောပါတယ်မင်းတပ်မျိုးဘက်မှာဆိုရင်လည်းစစ်တပ်နဲ့ချင်းကာကွယ်ရေးအဖွဲ့ဖြစ်တဲ့ CDF မင်းတပ်အဖွဲ့တို့တိုက်ပွဲတွေရှိနေပြီးစစ်တပ်ဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်တာတွေရှိခဲ့ပါတယ်ဧပြီ9ရက်မှာစောမျိုးနဲ့မင်းတပ်မျိုးကြားမှာကာကွယ်ရေးတပ်ပေါင်းစုတွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးဧပြီ10ရက်မှာစစ်တပ်ကလေကြောင်းကနေတိုက်ခိုက်တာတွေရှိခဲ့ပါတယ်။ဧပြီ17ရက်မှာတော့မင်းတပ်မျိုးအနောက်ဘက်6မိုင်မှာလဲချင်းကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးလေကြောင်းကတိုက်ခိုက်တာတွေလုပ်ခဲ့လို့နေအိမ်အဆောက်အဦတွေပျက်စီးခဲ့ပါသေးတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ CDF မင်းတပ်ရဲ့သတင်းပြန်ကြားရေးနဲ့မှတ်တမ်းဌာနကတာဝန်ရှိသူတူကအခုလိုပြောပါတယ်
။မင်းတပ်မျိုးအနောက်ဘက်မှာလဲကျွန်တော်တို့ဆက်ပြီးတော့မှဒီ6မိုင်ဘက်မှာထိတွေ့မှုတွေ CDF မင်းတပ်နဲ့သာကသာတီတွေ့မှုတွေရှိတယ်17ရက်နေ့မှာဒီသာကသာဘက်ကလီချောင်းနဲ့ဟိုပြင်းပြင်းထန်ထန်ဒီ jet fighter နဲ့စီးနဲ့လာတိုက်ခိုက်တာရှိတယ်အဲ့ဒီမှာတော့ကျွန်တော်တို့ဘမ်ပါဆိုရဲရွာအနီးမှာဒီထိခိုက်မှုတွေရှိတယ်ပြင်းဘုံကြီးချောင်းနဲ့ဒီလူနေအိမ်ချီလူနေအိမ်ပေါ့လေဒီတလုံးတက်စီးသွားတာရှိတယ်သူဒီဘက်ကတော့ထိခိုက်ဟိုထိခိုက်ကြဆုံးမှုတွေဘာမှမရှိဘူးအဲ့ရတားပြည်သူတွေနေထိုင်တဲ့ကြီးရွာတွေကိုရေရွက်ချက်ရှိရှိတိုက်ခိုက်လေကြောင်းနဲ့တိုက်ခိုက်တယ်လို့တော့ကျွန်တော်တို့အဲ့လိုမျိုးသုံးသပ်ပါတယ်ခင်ဗျာ
စစ်တပ်ဘက်ကတက်အင်အားဖြင့်တင်းနေပြီးဆက်ပြီးစစ်ကြောင်းထိုးတာတွေရှိလာနိုင်တာကြောင့်တိုက်ပွဲတွေဆက်ဖြစ်လာနိုင်တယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်ချင်းပြည်နယ်အတွင်းကတိုက်ပွဲတွေအပြင်လေကြောင်းတိုက်ခိုက်တာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအခုချိန်ထိသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ဒါကတော့ချင်းပြည်နယ်ဘက်ကစစ်ရေးအခြေအနေကိုစံကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်။
ပြည်ရမြန်မာဝိုင်းအစီအစဉ်ကတင်ဆက်ပေးနေတဲ့သတင်းတွေကိုအင်တာနက်ဆာမျက်နှာပေါ်မှာပို့ပြီးတော့အဆင်ပြေပြေကြည့်ရှုနိုင်မှုပြင်ဆင်နေတဲ့အတွက် VOE မြန်မာဝိုင်းရဲ့အင်တာနက်ဆာမျက်နှာ bamis.voenews.com ကိုတင်းနှံ့လာနေဧပြီလ18ရက်နေ့မြန်မာစံတော်ချိန်နေ့လယ်12:00ခွဲနဲ့2:00ကြားယာယီဆိုင်းငံ့ထားမှာဖြစ်ပါတယ်။ VOA မြန်မာဝိုင်းရဲ့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ Facebook, Instagram, Twitter နဲ့ YouTube စာမျက်နှာတွေပေါ်မှာပုံမှန်အတိုင်းဆက်ပြီးတော့ထုတ်လွှင့်ပေးနေမှာပါ။ VOA ကိုကြည့်ရှုနားဆင်အားပေးကြရတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်ရဲ့2023ခုနှစ်ဧပြီလ13ရက်ကြာသပတေးနေ့ညရဲ့မြန်မာဘာသာအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လှိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလှိုင်းဒိုမီတာ51 kHz 9885နဲ့စနေတနင်္ဂနွေမှာတော့လှိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းညရီဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်လေးကိုတင်ဆက်ပေးမှာပါ။ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ခန္ဓာမတိုင်ခင်မှာတော့အရင်ဦးဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့တရုတ်မကြိုက်တဲ့ຫນွေဦးတော်လှန်ရေးဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါတယ်။ຫນွေဦးတော်လှန်ရေးအောင်မြင်ပြီးတော့ Federal Democracy စနစ်ကျင့်သုံးမှာကိုတရုတ်ကွန်မြူနစ်ကမလိုလားကြောင်းကိုဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားတာရှုစားနာဆင်ပါရှင်။
ဒီမိုကရေစီကျင့်သုံးရေးအတွက်စစ်အာဏာရှင်ကိုတိုက်ဖြတ်နေတဲ့ຫນွေဦးတော်လှန်ရေးအောင်မြင်မှာကိုတရုတ်ကွန်မြူနစ်အစိုးရကမလိုလားဘူးလို့လေ့လာသူအတော်များများကယူဆပါတယ်။အကြောင်းကတော့ဗမာစစ်အာဏာရှင်နဲ့ဆက်ဆံရတာတရုတ်ကွန်မြူနစ်အတွက်ပိုးပြီးအဆင်ပြေလို့ပါပဲ။1988လူတို့အုံကြွမှုကိုနှိမ်နှင်းချိန်ကစပြီးမြန်မာစစ်တပ်ဟာတရုတ်ကိုအားကိုးလာပါတယ်။ဒီအစိုးရကမှတရုတ်စီမံကိန်းကိုကန့်ကွက်မဲ့သူမရှိပါဘူး။အရတားတပိုင်းဦးသိန်းစင်အစိုးရကမှမြစ်ဆုံစီမံကိန်းရပ်တန့်သွားပေမဲ့စစ်တပ်ဟာတရုတ်ကိုမီခိုနေတုံးပဲလို့ပြောနိုင်ပါလေ။တိုင်းရင်းသားတပ်ဖွဲ့တွေစုပေါင်းပြီးစစ်ကောင်စီကိုတိုက်ခိုက်တာမျိုးတရုတ်ကမလိုလားပါဘူး။ဒါကြောင့်တရုတ်နဲ့မကင်းတဲ့တိုင်းရင်းသားတပ်ဖွဲ့တွေနေဦးတော်လာရေးမှမပါဖို့တရုတ်ကကြိုးပမ်းနေပါတယ်။မူဝါဒသုံးခုမှာအခြေခံပြီးတရုတ်ကမြန်မာပြည်နဲ့ဆက်ဆံပါတယ်။တရုတ်အာဏာရှင်စနစ်ကိုအကောင်းမြင်ရေးဟာပထမမူဝါဒဖြစ်ပါတယ်။ဒုတိယကတရုတ်ယင်းနီးမြုပ်နှံမှုတိုးပွားရေးဖြစ်ပြီးတရုတ်ဆန့်ကျင်မှုအလုံးပျောက်ပြယ်ရေးဟာတတိယမူဝါဒဖြစ်ပါတယ်။ဒီမူဝါဒတွေကိုအကောင့်ထဲဖော်ရမှာစီအစိုးရခင်မှာပိုပြီးအောင်မြင်တယ်လို့ပြောနိုင်ပါတယ်။
တရုတ်မူဝါဒ3ရက်ကိုအပြည့်အဝအကောင့်ထဲဖော်ပြနေသူကတော့စစ်ကောင်စီရဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလိုင်ဖြစ်ပါတယ်။ဒီပုဂ္ဂိုလ်ဟာဦးသိန်းစင်အစိုးရခင်မှာနိုင်ငံရေးအကြံပေးအရာရှိချုပ်အဖြစ်ဆောင်ရွက်စဉ်ကတည်းကတရုတ်သမ္မတရှီကျင်းဖင်ကိုအမွန်းတင်လာခဲ့သူဖြစ်ပါတယ်။တရုတ်နဲ့မြန်မာဟာတစ်တပင်တွေကပေါက်ဖွားလာသူတွေဖြစ်ကြောင်း2019စက်တင်ဘာ25ရက်နေ့ထုတ် China Report ASEAN စာဆောင်မှာဆောင်းပါးရေးသားခဲ့ပါတယ်။တရုတ်အာဏာရှင်ကိုကြီးညိုလွန်းတဲ့အတွက်ရှီကျင့်မြင့်ရေးတဲ့တရုတ်ပြည်အုပ်ချုပ်ရေးကျန်းကိုမြန်မာဘာသာပြန်ဖို့ဆုံးဖြတ်ခဲ့တယ်လို့ဆိုပါတယ်။တရုတ်မြန်မာပညာရှင်တွေပါဝင်တဲ့ဘာသာပြန်အဖွဲ့ကို2016 AB မှာဖွဲ့စည်းပြီးအမှားယွင်းမရှိအောင်မြန်မာပြန်ခဲ့ကြပါတယ်။2018ဇူလိုင်လ9ရက်နေပြည်တော်မှာရှီကျင့်ဖင်ရဲ့တရုတ်ပြည်အုပ်ချုပ်ရေးကျန်းကိုမြန်မာဘာသာပြန်နဲ့ထုတ်ဝေခဲ့ပါတယ်။
တရုတ်မြန်မာပုံတိတ်လုပ်ငန်းတွေပူးပေါင်းထုတ်လုပ်တဲ့စာအုပ်ဖြစ်ပြီးတရုတ်စီကတင်ကန်းစာယူဖို့အလွန်လိုအပ်နေချိန်မှာထွက်လာတဲ့စာအုပ်ဖြစ်တယ်လို့ဦးကိုကိုလှိုင်ကဆိုပါတယ်။2019 AP လကအင်္ဂလိပ်ဘာသာထုတ်ရှီကျင့်ဖင်ရဲ့စာအုပ်ဒုတိယရွဲကိုရရှိတဲ့အတွက်တရုတ်မိတ်ဆွေတွေနဲ့အတူမြန်မာပြန်လုပ်ငန်းစရပြန်တယ်လို့ဆိုပါတယ်။တရုတ်ပြည်ကအဖွဲ့အစည်းအတော်များများနဲ့ဆက်သွယ်ပြီးနှစ်နိုင်ငံချစ်ကြည်ရေးကိုမြင့်တင်နိုင်ခဲ့ပါတယ်တဲ့မြန်မာစာသုံးတဲ့တရုတ်မီဒီယာတွေလည်းတိုးပွားလာပါတယ်ရှီကျင့်ဖင်ရဲ့2020မြန်မာခရီးကိုကမ်းခြေမအချိုးတူရင်းအကိုဆက်ဆံရေးဖြစ်ကြောင်းကွန်ရက်ပေါက်ပေါ်နဲ့ယူနန်ဂိတ်ဝေးစာဆောင်တွေမှာဖော်ပြပါတယ
်တရုတ်သမ္မတရှီကျင့်ဖင်ရဲ့မြန်မာပြည်နှစ်ရက်တာခရီးစဉ်ဟာဆွေမျိုးပေါက်ပေါ်ဖြစ်ုံသာမကပဲတူဦးတုံစင်းရင်းအကိုတွေဖြစ်ကြောင်းပြသလိုက်တာဖြစ်တယ်လို့စင်ဝါသတင်းဌာနမှဖော်ပြပါရယ်နေပြည်တော်ခီးစဉ်ပြည်တာနဲ့ယူနန်ပြည်နယ်ထန်ချုံမြို့နယ်ကစီမိုလာဝကြီးရွာကိုတွားခဲ့ပါရယ်ယူနန်ပြည်နယ်မှာတကယ်ညီရင်အကိုဝလူမျိုး၄သိန်းကျော်နေထိုင်နေတဲ့အတွက် တရုတ်အတွက်အလွန်အရေးကြီးကြောင်းရှီချင်ပင်ရဲ့ဝါကြီးရွာခီးကတက်တည်ပြနေပါတယ်။မော်စီတုံးရဲ့အဆိုအမိတ်ပြောင်းဝင်တဲ့စာအုပ်ညီလေးကြောင့်ထရွန်996နှစ်မဆလာခေမြန်မာနိုင်ငံမှာတရုတ်ဆန့်ကျင်ရေးဖြစ်ပွားခဲ့ပါတယ်။ဆန်းနှစ်ကြာတော့ဆေအစိုးရတက်လာလို့အပေကံဖြစ်သွားတဲ့အခါမှာတရုတ်အကူအညီနဲ့အာဏာသက်ဆက်လာတာနေပြီးတော့ခေတ်ထိရောက်လာတယ်လို့ပြောနိုင်ပါတယ်။
မိမိလွတ်လပ်ရေးကိုထိန်းသိမ်းရင်အလင်းအမြန်တိုးတက်ဖွံ့ဖြိုးခြင်းနဲ့ဖွံ့ဖြိုးစာနိုင်ငံတွေကိုထွက်ပေါက်ပေးနိုင်အောင်တရုတ်ကတီးထွင်ကြံစပေးရမယ်လို့ရှီချင်းပင်ကမြင်ပါတယ်။ဒါပေမဲ့မြန်မာပြည်ကသဘာဝတရားစတာတွေနဲ့မြေရှားတပ်တူတွေထုတ်ယူမှုကြောင့်ပျက်စီးသွားတဲ့အတိုင်းအတာကိုတော့တရုတ်ကရောမြန်မာစစ်တပ်ကရောသတိထားမိကြပုံမရပါဘူး။အာဏာရှင်ကြီးစိုးတဲ့နေရာမှာသတင်းမီဒ ပြည်မှာမရနိုင်ခဲ့တဲ့ဖုံးတော်ဘွဲကိုရှီချင်းပင်ကရရှိသွားတယ်လို့ပြောနိုင်ပါတယ်။တရုတ်အစိုးရစာနယ်ဇင်းတွေဟာနိုင်ငံခြားမီဒီယာနဲ့အရာရန်တွေကိုစီယုံသိမ်းသွင်းဖို့အထူးကြိုးပမ်းပါတယ်။တရုတ်ဝါဒပြလုပ်ငန်းပေါ်များတဲ့နိုင်ငံထဲမှာမြန်မာလဲပါဝင်ပါတယ်။ပြန်ကြားရေးဝန်ကြီးဌာနမြန်မာအတ္တလန်ရဲ့ရုပ်မြင်လန်ကြား
SkyNet စတဲ့အဖွဲ့အစည်းတွေကရှီချင်းပင်ရဲ့တရုတ်စီအုပ်ချုပ်ရေးကြံကိုမြန်မာပြည်မှာရုပ်ရှင်ပြနိုင်အောင်စီစဉ်ပေးကြပါတယ်။မြန်မာပြန်ကိုအပိုင်း၃ပိုင်းခွဲပြီး
ຫນွေဥတော်လိုင်းရဲ့အောင်မြင်ပြီးတော့ဖက်ဒရယ်ဒီမိုကရေစီစနစ်ကျင့်သုံးပါကိုတရုတ်ကွန်မြူနစ်ကမလိုလားကြောင်းဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြခဲ့တာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အပတ်စဉ်ကြာသပတေးနေ့ညနဲ့တောက်ကြမနက်ခင်းနေ့မှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြခင်မှာတော့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးခြ ဒီကနေ့အသက်အနည်းထိခိုက်မှုအထိကြုံလာရတဲ့အချိန်မှာအထူးသဖြင့်အသက်အရွယ်ရလာတဲ့သူတွေပိုပြီးတော့မှရှော့တောက်တင်ပါတယ်လို့ကျွမ်းကျင်သူတွေကအကြံပြုပါတယ်။ဘာကြောင့်အခုလိုအချိန်ကနေစပြီးတော့အသက်အရွယ်ရလာတဲ့သူတွေကအရက်ကိုပိုပြီးတော့မှထိန်းသိမ်းတောက်တုံးတင်ပါတယ်လို့မျိုးရှော့တောက်တင်ပါတယ်လေဒီကြောင့်နယူးယောက်မြို့ဘရုတ်ကလင်ဆေးရုံကအရက်နဲ့မူရထာနညွန့်ကြားရေးမှုနဲ့အထွေထွေယောဂါကု ါဆင်ပါရှင်
โอเคดร.มิ่งเลยครับสนเราเมียนมาနိုင်ငံမှာတကြမ်းနှစ်ခုချိန်တည်းအတူတွဲပါလာတက်တဲ့အရက်တောက်ဆုံးမှုထင်းထင်းသိသိဖြစ်နိုင်ရင်လည်းဒီလိုတောက်ဖို့ကအထူးသဖြင့်အသက်ရွယ်ရလာသူတွေမှာပိုအရေးကြီးတာကိုဒီနေ့အဓိကပြောမှာမို့ဘာကနေအဓိကဆရှင်းပြခြင်းလဲဆရာ
ပမာဆုံးအနေနဲ့ BOA နားထောင်တဲ့ပရိသတ်တွေရောဗမာပြည်မှာရှိတဲ့လူတွေရောကျွန်တော် wish လုပ်ချင်တာကတော့ safe and happy new year ကျွန်တော်ဒီ safe ဆိုတဲ့စကားလုံးလေးကိုတောင်းထားတယ်ဘာဖြစ်လို့လဲဆိုတော့အားလုံးသိတဲ့အတိုင်းပဲတင်းကြံကဒီအရက်နဲ့ဘုရားဆေးဝါးနဲ့ကိုတွဲပြီးတော့လူငယ်တွေတို့ဖြင့်တက်ကြီးရလူတွေရောတွဲပြီးတော့တုံးတာကိုတွေ့ရတယ်။အဲဒါကြောင့်မလို့ဆိုးကျိုးတွေအနေနဲ့ဒါကာစီဒန်တို့ရံဖြစ်တာတို့လူသက်မှုတို့ဘာလို့ဖြစ်တယ်။အဲ့ထက်မှမှဒီအသက်ကြီးတဲ့အုပ်စုကပို့ပြီးတော့ပေါ့နော်သူက serious medical problem ရှိတဲ့ကြောင့်မလို့သူတို့ကပို့ပြီးတော့ vulnerable group ပေါ့ဒါပို့ပြီးတော့ထိခိုက်ရှာနာမှုပို့ဖြစ်နိုင်တဲ့အုပ်စုတွေဖြစ်တော့ပေါ့ဒါကြောင့်မလို့the elderly and alcohol abuse is very important
okay sir အဲ့တော့အသက်အရွယ်ကြီးတဲ့သူတွေမှာအရက်တောက်တာကိုအလွန်ကျုံမဖြစ်မိဘူးပေါ့ဆရာเนา
ะ yeah
ဘာကြောင့်အခုလို့အလွန်ကျုံမတောက်မိပဲနဲ့ဒီထိမ့်ထိမ့်ထိမ့်တောက်ဖို့ကပိုအရေးကြီးလာတာလဲဆရာကြီ
းအသက်ကြီးလာတဲ့ခါကျတော့လူငယ်တွေလိုမျိုးဒီသူရဲ့ခန္ဓာကိုယ်ကအသေးတို့ချောက်ကတ်တို့နှလုံးတို့မာဆယ်တို့အကြောအရွတ်တွေကအုံနောက်တွေကငငယ်ကလူတွေလို့မတန်မာတော့ဘူးသူတို့ကဒီအကြပ်ပောက်ရောက်လာတဲ့ခါကျတော့ငင်းကအရက်ကိုတစ်ခွက်နှစ်ခွက်သုံးခွက်လေးခွက်တောက်ရင်ဘာမှမဖြစ်ပေမဲ့အသက်ကြီးတဲ့ခါမှာအရက်တစ်ခွက်တောက်တာနဲ့နှစ်ခွက်တောက်တာနဲ့ဒီအကောရဲ့ဆိုးကျိုးကပို့ပြီးတော့ပိုများနိုင်တဲ့သဘောရှိတယ်နောက်တစ်ခုကအသက်ကြီးလာတဲ့ခါကျတော့အသေးပေါ့အဓိကအသေးပေါ့ အရက်တောက်လိုက်တဲ့အခါကျတော့အသေးကနေပြီးတော့ခြေဖျက်တချီလာတဲ့အခါကျတော့အသေးကတိတ်ပြီးတော့အလုံးမလို့တော့ဘူးအလုံးမလို့တဲ့အခါကျတော့တောက်လိုက်တဲ့အဲကောဟာခန္ဓာကိုယ်ထဲမှာပိုပြီးတော့ကြာကြာနေတယ်ကြာကြာနေတဲ့အခါကျတော့အဲ့ဒီဟာဆိုးကျိုး effect ကပိုပြီးတော့ဖြစ်တယ်ပေါ့ဒါပေမဲ့ at the same time မှာပဲအချိန်ထဲမှာပဲသူကလူတွေကထင်တာအာငါဟိုတုန်းကတော့သုံးပတ်တောက်နိုင်တယ်လေးဘက်တောက်နိုင်တယ်အခုလည်းသုံးဘက်လေးဘက်တောက်မှာဘာမှဖြစ်ပါဘူးဆိုတော့အခုကတတိထားရမှာကအတက်ကြီးလာတဲ့ခါမှာငငယ်ဝတော့မဟုတ်တော့ဘူးဆိုတဲ့ဟာနောက်တစ်ခုကတက်ကြီးတဲ့လူတွေမှာပို့ပြီးတော့ဒီငယ်တဲ့လူတွေဆောက်ရှင်ယောဂအခန်းတွေကအကုန်ဖြစ်ပေါ်ဖြစ်လာတယ်သူကဟာနှလုံးယောဂါတို့ဒီဒမန်ရှာလို့ခေါ်တဲ့မှတ်ညာမကောင်းတဲ့ယောဂါတို့နောက်တစ်ခါဒီအသေးယောဂါခင်းနီယောဂါအဆုပ်ယောဂါအစုံလုံးသူကပို့ဖြစ်လာတယ်ဒီဒီအရက်ကိုတော့ပို့ပြီးတော့မခံနိုင်ဘူးဖြစ်လာတော့
ဟုတ်ကဲ့ဆရာကြီးနောက်ရောတက်ကြီးတွေဘာကြောင့်ပို့ထိုင်နေတဲ့တင်တောက်တယ်လဲဆရာကြီ
းတက်ကြီးတဲ့လူတွေမှာပို့ပြီးတော့ဖြစ်နိုင်တာကရေသိပ်မတောက်တဲ့ခါကျတော့ကျွန်တော်တို့ခေါ်တော့ဓာတ်စားရေချို့တဲ့တော့ဗော dehydration ဖြစ်တယ်ပို့ပြီးတော့ဒီ negative ပုံမဆိုးရတဲ့ effect တွေပို့ပြီးတော့ရနိုင်တယ်အော် especially ကဗမာပြည်မှာဆိုလို့ရှိရင်တော့အခုအချိန်ကတအားပူပြင်းတဲ့အချိန်ကြတော့ခါကျတော့အပြင်ကိုလဲထွက်တဲ့ခါကျတော့ရေခန်းချောက်မှုပေါ့ dehydration ရောပို့ဖြစ်တယ်ပို့ပြီးတော့ဒီဆိုးဆိုးဝါနောက်ဆက်တွဲအဖက်တွေပို့ဖြစ်နိုင်တယ်ဆိုတဲ့ဟာကိုသတိထားမိအောင်ပေါ့နောက်တစ်ခုကအသက်ကြီးလာတဲ့ခါကျတော့ပို့ပြီးတော့တခြားလူတွေလည်းစားလို့ရှိရင်ချော်လဲတာတို့အယိုးချိုးတာတို့ဘာလို့ပို့ဖြစ်တတ်တယ်အရက်ကလည်းသူကချော်လဲတာတို့အယိုးချိုးတာတို့ဘာလို့ဖြစ်နိုင်တယ်တောင်လို့သူကငကိုလေးကဖြစ်ပြီးသားဟာအရက်နဲ့တွဲလိုက်တဲ့ခါကျရင်ပို့ပြီးတော့ဆိုးဆိုးဝါဖြစ်နိုင်တယ်ဆိုတဲ့ဟာလည်းသတိထားဖို့လိုတယ်နောက်တစ်ခုကအရက်ကိုတောက်ပြီးတော့ဒီတခြားဒီဆေးတွေဘာတွေနဲ့တွဲတောက်တဲ့အခါမှာမေ့ပြီးတော့ aspiration တော့အဆုတ်သေးကိုအံဖက်ဝင်ပြီးတော့အံဖက်ဆိုပြီးတော့ဖြစ်တာတို့မူးမေ့လဲတာတို့ဒါပို့ပြီးတော့ဖြစ်နိုင်တယ်နောက်တစ်ခုကတော့တိတဲ့အတိုင်းပဲအသက်ကြီးတဲ့လူတွေမှာဆေးဝါးတွေပုံမယိုးရတဲ့ငယ်တဲ့ဆာလို့ရှင်ဥမာအနေနဲ့ဆိုလို့ရှင်သူက aspirin နေ့တိုင်းတောက်နေတဲ့လူတွေအရက်တောက်လို့ရှင်ပို့ပြီးတော့ဒီအစာရင်နာဖြစ်နိုင်တယ်ပို့ပြီးတော့ဒီအဆိုင်လမ်းကြောင်းနဲ့တွေးကြောယူစိတ်မှုပို့ဖြစ်နိုင်တယ်။နောက်တစ်ခုကအရက်နဲ့ဒီကျွန်တော်တို့ဗမာပြည်မှာခေါ်တော့ပါရာစီတမောပေါ့။ပါရာစီတမောကတွဲတောက်လို့ရှိရင်ဘာလဲအသေးကိုပို့ပြီးတော့ထိနိုင်တယ်။အသေးရောဂါအခံရှိတဲ့လူတွေဆိုလို့ရှိရင်ပို့ရှိုးရနိုင်တယ်။ဆိုတော့နောက်တစ်ခုကတချို့လူတွေကဒီအယ်ကိုဟောနဲ့စိတ်ငြိမ်ဆေးတို့အိတ်ဆေးတို့အဲ့ဒီဟာတွေကပို့ထွဲပြီးတောက်လို့ရှိရင်သူကပို့ပြီးတော့အန်ဒီယပိုများတယ်။အသက်ရှူတာရပ်သွားတာဖြစ်နိုင်တယ်။အဆိုင်အံဖက်ဆိုတာတွေဖြစ်နိုင်တယ်အဲ့ဒါတွေရဲ့အကြောင်းပို့ပြီးတော့ဒီအသက်ချီးတဲ့လူတွေမှာပို့ပြီးတော့လူငယ်တွေထပ်ပို့ပြီးတော့အန္တရာယ်ရှိတယ်ဆိုတော့တွေ့ရတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပိုအန္တရာယ်ဖြစ်နိုင်တဲ့သက်ချီးတွေမှာပေါ့နော်ဘလောက်ပမာဏပဲဒီအန္တရာယ်ကြီးအောင်ပေါ့နော်ထိမ့်တော့တင်တာကိုအတိအကျဆရာအကြံပြလို့ရမှာ
ဒီအနောက်တိုင်းနိုင်ငံများတော့သတ်မှတ်ချက်ရတော့မြို့သမီးဆိုလို့ရှိရင် one drink ဒါတစ်ပတ်ပေါ့ဘီယာဆိုပလင်းတစ်ပလင်းပေါ့ဝိုင်ဆိုလို့ရှိရင်တစ်ခွက်ပေါ့ဆိုတော့အမျိုးသမီးဆိုလို့ရှင်တစ်ရက်ကိုဒီလောက်ပဲတောက်တင်တယ်။ဒါအမျိုးသားဆိုလို့ရှင်တစ်ခွက်နဲ့နှစ်ခွက်ပေါ့။တစ်ပတ်ကနေနှစ်ပတ်။ဟုတ်က။တစ်ပတ်လုံးအနေနဲ့ဆိုလို့ရှင်တော့ခုနှစ်ပတ်ထပ်ပို့ပြီးတော့ပေါ့။ကြော်တင်မှုလို့ဒါအရှံပြုတာလေ။ဒါကတော့အနောက်တိုင်းနိုင်ငံတွေရဲ့ယဉ်ကျေးမှုရကြွက်ချက်ပြီးတော့လောက်ထားတာ။ဗမာပြည်မှာကြတော့တချို့လူတွေကအရက်ကိုတစ်ခါမှမတောက်ဘူးတဲ့လူတွေရှိတယ်။တချို့လူကတော့တောက်တဲ့လူရှိမှာပေါ့နော်။ဗမာပြည်မှာကြတော့အဲ့ဒီအတိုင်းကိုအတိအကျလိုက်နာဖို့ကလည်းခက်တယ်ခက်တယ်ဆိုတော့တချို့ကြတော့တစ်ခါကြတော့ပြောရတာခက်တယ်ဘာဖြစ်လဲဆိုတော့သူကတချို့လူကခန္ဓာကိုယ်ပမာဏကြီးတာသေးတာရှိတယ်တချို့လူကယောက်ျားမိန်းမတချို့လူကဒီ genetic နိုင်ငံကတောက်သလားမတောက်သလားနောက်ပြီးတော့ကိုယ့်ရဲ့ချမ်းမာရေးအခြေအနေနောက်ယောဂအခြေအနေအကုန်လုံးကိုခြုံငုံပြီးတော့ဆုံးဖြတ်တင်တာလို့ထင်တယ်ဒါပေမဲ့ကိုကတစ်ခါမှမတောက်ဘူးချမ်းမာရည်လည်းမကောင်းဘူးနှလုံးယောဂါရှိတယ်အသေးယောဂါရှိတယ်နောက်ကင်ဆာရှိတယ်ပါညာဆိုရင်တော့အရက်ကိုတော့နည်းနည်းတောက်ချင်တော့မှတော်တော်ကြီးကိုရှော့တော့ပေါ့သူကဒီမှာပြောထားတဲ့တပတ်တောက်တင်တယ်ဆိုတော့တပတ်ထောက်တပတ်မဟုတ်ဘဲနဲ့တောက်ဝပေါ့ဘီယာဆိုလို့ရှိရင်လည်းဒပလင်းမဟုတ်ဘဲနဲ့ဘလင်းတဝပေါ့ဝိုင်ဆိုလို့ရှိရင်လည်းတခွက်မဟုတ်ဘဲနဲ့ခွက်ဝပေါ့အဲ့လိုမျိုးတောက်တာပို့ပြီးတော့ကောင်းမယ်လို့ထင်တယ်နောက်တစ်ခုကအရက်တောက်တဲ့အချိန်မှာတော့ခေါင်းနာကတော့တခြားရှိပေးမဲ့လူပေါ့သားသမီးတွေလည်းကောင်းသူညီကောင်မတော်ကလည်းအနာပါလေးရှိပေးလို့ရှိရင်တော့ပိုကောင်းမယ်လို့ထင်တယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမြင့်လို့ပြောပါ
တကြံနှစ်တကူတဲ့အချိန်မှာအရက်ကိုရှော့တောက်တင်တဲ့အကြောင်းကိုဝင်းမင်းကတည်တည်မတ်ရဲ့ကျမ်းမာရေးခန္ဓာမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြန်မာပြည်တော်ဝန်တိုင်းရင်းဒေသတွေမှာနောက်ဆုံးရနေတဲ့အဖြစ်အပျက်တွေကိုစူးစီးတင်ပြပေးထားတဲ့ FVBR တိုင်းရင်းသတင်းနောက်တွေရဲ့တင်ဆက်ထားတာကိုနားဆင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မအမီပါ။နေဆက်ဒီသားတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကမ်ဘလူမြို့နယ်ပစီကြီးရွာကိုလေကြောင်းကနေပုံကျဲတိုက်ခိုက်မှုတဲ့ကလေးငယ်တွေအပါအဝင်လူအစုလိုက်အပြုံလိုက်တိုက်စုံမှုနဲ့ပတ်သက်ပြီးတော့စစ်တပ်က NUG ရုံးကိုတိုက်ခိုက်တာလို့ဝန်ခံလိုက်ပါတယ်။ထိုင်းမြန်မာနယ်စပ်ကော့ကရိတ်နဲ့မြောက်ရီမြို့တို့မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်နယ်စပ်ကုန်သွယ်ရေးလုံးဝရပ်တန့်သွားပြီးကုန်စည်နှုန်းတွေတက်လာနေတယ်လို့ကုန်သည်တွေကပြောပါတယ်။သတင်းလွှာတွေထဲမှာတော့ဖလားမျိုးအနီးမှာရှိတဲ့စစ်ကောင်စီတပ်ရဲ့ Vascan တိုက်ပိုက်ခံရသွင်းနောက်စစ်တပ်ကလေကြောင်းကနေတံပြန်တိုက်ခိုက်မှုကြောင့်အရက်သားတွေတိုက်ဆုံးခဲ့တဲ့အကြောင်းကိုနားဆင်ကြရမှာပ
ါ။ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။စကိုင်းနိုင်ကံဘလူမြို့နယ်ပစီကြီးရွာကိုစစ်တပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကလေးငယ်တွေအပါအဝင်လူ80ကျော်သေဆုံးခဲ့ပြီးဒဏ်ရာရရှိသူတွေလည်းအယောက်90နီးပါးရှိနေပါတယ်။ဧပြီလ17ရက်နေ့မှာပြည်သူ့လုံခြုံရေးအဖွဲ့ပလဖရုံးဖွင့်ပွဲကျင်းပနေချိန်လေရင်ကနေပုံကျဲခဲ့တာဖြစ်ပြီးစစ်တပ်ကတော့ NUG ရုံးကိုတိုက်ခိုက်တာလို့ဧပြီလ17ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာတွေကနေဝန်ခံလိုက်ပါတယ်။ပုံကျဲခံရမှုကြောင့်တေဆုံးသွားတဲ့အလောင်းတွေကိုကောက်ပြီးမိတကြုံမှုပြုတ်လုံနေချိန်စစ်တပ်ကလေကြောင်းကနေထပ်မံလာရောက်ပုံကျဲခဲ့လို့တေဆုံးထိခိုက်ဒဏ်ရာရမှုတွေထပ်ရှိခဲ့တယ်လို့မြေပြင်သတင်းရင်းမြစ်ကပြောပါတယ်
။ကချင်ပြည်နယ်ရွှေကိုမြို့နယ်ထဲကစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတာနှစ်ပတ်လောက်ရှိလာပြီးဖြစ်ပြီးစစ်တပ်ဘက်ကစစ်ကြောင်းမှုအပါအဝင်နှစ်ဖက်စလုံးမှာတေဆုံးမှုတွေရှိနေတယ်လို့ဒေသခံကကွယ်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။စစ်တပ်ဟာသူတို့ဘက်အထိနာပြီးနောက်တိုက်လေရင်နဲ့ရွာတွေထဲဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။လေရင်ကနေဘုံကျဲလို့နေအိမ်တွေထိမှန်ပျက်စီးခဲ့တယ်လို့မန်ဝုံးကြီး၊စီမူကြီး၊စီတာ၊စီမူလေးမန်နာရွာတွေထဲကအိမ်တွေကိုလည်းမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံအမျိုးသမီးတယောက်ကပြောပါတယ်မလကုံကလေးကစီရီတင်းမာနေတဲ့ရွှေကိုမာတော့ခလာရ89ခလာရ10ကအင်အား60လောက်ပါတဲ့စစ်ကြောင်းအပြင်ဗမော်အခြေဆိုင်ခမာရ236ကအင်အား80ပါပူပေါင်းအဖွဲ့တို့နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA PDF ပူပေါင်းဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေပြီးရွာပေါင်း30လောက်ကပြည်သူတွေလည်းဘေးလွတ်ရမှာထွက်ပြေးတိမ်းရှောင်နေကြရပါတယ်
မီဇိုရမ်ပြည်နယ်ချမ်ဖိုင်းခရိုင်အတွင်းမှာနေထိုင်ကြတဲ့မြန်မာစစ်ဘေးရှောင်ပြည်သူတွေအနေနဲ့နိုင်ငံသားစစ်စေးကပ်ပြားမပုံတင်တွေကိုဧပြီလ15ရက်နေ့မတိုင်ခင်အနှံကြဖို့ခရိုင်အုပ်ချုပ်ရေးမှူးကအသိပေးထုတ်ပြန်လိုက်ပါတယ်စစ်ဘေးရှောင်တွေလိုက်နာရမယ့်စီမင်းစီကံဥပဒေအချက်5ချက်ကိုထုတ်ပြန်ခဲ့ပြီးအဲ့ဒီထဲမှာဧပြီလ15ရက်နေ့မတိုင်ခင်ရက်ကြေးအဆင့်ဖွဲ့စည်းထားတဲ့စစ်ဘေးရှောင်ကော်မတီစီကိုမပုံတင်တွေအနှံရမယ်လို့ဖော်ပြထားပါတယ်မြန်မာစစ်ရှောင်တပေါင်းကျော်ရှိတဲ့ဂျမ်ဖိုင်းမှာစစ်ရှောင်တွေမိမိသဘောနဲ့ပြောင်းရွှေ့နေထိုင်တာပြစ်မှုတစ်ခုခုကျွလွန်တာမျိုးဖြစ်ရင်လွယ်လင့်တကူမထွက်ပြေးနိုင်အောင်နဲ့ပြစ်မှုကျွလွန်သူတွေကိုဖမ်းဆီးအရေးယူမှုအပိုင်းမှာအထောက်အကူပြုဖို့ဒီလိုလုပ်တာဖြစ်တယ်လို့စစ်ရှောင်တွေကိုကူညီသူတချို့ကသုံးတပ်ပါတယ်
ရှမ်းပြည်နယ်တောင်ပိုင်းလက်ချားမြို့မှာအခုပတ်အတွင်းရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်တူတေးပါတီ SSPP တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာနေပါတယ်။ဧပြီလ9ရက်နေ့ကလက်ချားမြို့စလိုင်းလွယ်ရွာနာမှာ10မိနစ်ခန့်အကြာပစ်ခတ်မှုဖြစ်ပွားခဲ့ပြီး SSPP တပ်သား3ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ RCSS တပ်သား1ယောက်သေဆုံးပြီး1ယောက်အဖမ်းခံရတယ်လို့မီပြင်းတည်င်းအရင်အမြစ်ကပြောပါရဲအေဘီလာ17ရက်နေ့မှာတော့မလန်းရွာနာမှာထပ်မံတိုက်ပွဲဖြစ်ပွားခဲ့ရာမလန်းရွာအပါအဝင်ရွာ6ရွာကဒီသခန့်တွေလေချားမြို့တဲကိုစစ်ပီးတင်းရှောင်လာခဲ့ကြတယ်လို့ဒီသခန့်တွေကပြောပါရဲ
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ကော့ကရိတ်နယ်မြောက်ဝတီမြို့နယ်တို့မှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်
နနိုင်ငံကုံသွေးရေလုံးဝနီပါရက်တန်သွားခဲ့ရာကုံစင်းနှုံအဆက်မတန်မြင့်တက်လာနိုင်တယ်လို့နေဆက်ကုံတယ်တွေကပြောပါတယ်ကုံသွေးရေအချက်ချဖြစ်တဲ့မြဝတီကော့ဂရိတ်အာရှလာမကြီးတျှောက်မှာမတ်လာနောက်ဆုံးပကစာပြီးစစ်တပ်နဲ့ကန်ဒယ်လီပူပေါင်းတပ်ဖွဲ့တို့အကြားတိုက်ပွဲတွေဖြစ်ပွားနေတယ်လို့ စစ်တပ်ကလေကြောင်းကနေဧပြီလ12ရက်နေ့အထိတိုက်ခိုက်ခဲ့ပါတယ်။မြဝတီကနေထိုင်းနိုင်ငံထုတ်ကုန်ပစ္စည်းတွေဖြစ်တဲ့အခြေခံစားတောက်ကုန်၊ဆေးဝါး၊အလကုန်၊လူသုံးကုန်စောက်လုပ်ရေးကုန်ကြမ်းပစ္စည်းတွေကိုတင်သွင်းနေတာဖြစ်ပေမဲ့မြဝတီကော့ဂရိတ်အာရှလမ်းကိုရောဧပြီလ9ရက်နေ့ကနေ21ရက်နေ့အထိအသုံးမပြုကြဖို့တော်လိုင်းရဲ့အင်အားစုတွေကထုတ်ပြန်ထားပါတယ်။
စစ်ကောင်စီရွေးကောက်ပွဲကော်မရှင်စီမှတ်ပုံမတင်ခဲ့တဲ့ရခိုင်ပြည်နယ်အခြေစိုက်နိုင်ငံရေးပါတီယုံတချို့ကစိုင်းပုတ်တွေကိုဖြုတ်ချလိုက်ကြပြီးဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။အသစ်ထုတ်ပြန်ခဲ့တဲ့ပါတီမှတ်ပုံတင်ဥပဒေတည့်အရငွေကြီးအခက်ခဲကြောင့်မှတ်ပုံမတင်ခဲ့တဲ့ကမန်တိုင်းရင်းသားပါတီကတာဝန်ရှိသူတွေကိုစစ်ထောက်လိုင်းရဲ့အဖွဲ့ကပါတီစိုင်းပုတ်ဖ 25ရက်နေ့ကဖြုတ်ချလိုက်ပြီဖြစ်တယ်လို့ပါတီဥက္ကဋ္ဌဖြစ်သူဦးအောင်ကျော်စောကပြောပါတယ်စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်စီမှတ်ပုံမတင်ခဲ့တဲ့ရခိုင်ပြည်နယ်ကနိုင်ငံရေးပါတီ၅ပါတီဖျက်သိမ်းလိုက်တယ်လို့မတ်လ28ရက်နေ့မှာထုတ်ပြန်ခဲ့ပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်သွားမှာပါချင်းပြည်နယ်ဖလန်းမြို့အနီးဘာကျေးရွာကစစ်ကောင်စီရဲ့တပ်စခန်းကိုချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF ကသိမ်းပိုက်ခဲ့ပြီးစစ်ကောင်စီဘက်ကအကြဆုံးများသလို၁၀ယောက်ထက်မနည်းကိုလည်းစစ်တုံးပန်းအဖြစ်ဖမ်းဆီးရမိခဲ့ပါတယ်။အဲဒီနောက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူတွေသေဆုံးမှုတွေရှိနေတဲ့အကြောင်းကိုရော့ဘက်ကစူးစီးထားပါတယ်။
ဖလန်းမြို့နယ်ဆက်နှမိုင်လောက်အကွာမှာရှိတဲ့ဗာရကြီးရွာကစစ်ကောင်စီတပ်စခန်းကိုအေဘီလ၁၀ရက်နေ့မနေ့၅နာရီလောက်ကစပြီး CNDF ကအလေးငိုက်ဝင်ရောက်တိုက်ခိုက်ခဲ့ရာတနအီခွဲကျော်ကြာအပြန်လှန်ပစ်ခတ်မှုအပြီးအဲ့ဒီတပ်စခန်းကိုသိမ်းပိုက်နိုင်ခဲ့ကြပါတယ်တိုက်ပွဲအတွဲမှာဘူကြီးတဦးအပါအဝင်စစ်ကောင်စီတပ်သား၁၄ယောက်တည်ဆုံပြီးတော့၁၁ယောက်ကိုစစ်တုံးပန်းအဖြစ်အရှင်ဖမ်းမိခဲ့တယ်လို့ချင်းမျိုးသားအဖွဲ့ချုပ် CNO CNDF ပြောရေးဆိုခွင့်ရှိသူစလိုက်ဂျုံငိုင်းကပြောပါတယ
်ဗန်စကာကျွန်တော်တို့၅နိုင်လောက်ကစပစ်တဲ့ချိန်ဟာတနအီခွဲလောက်စတက်ပြည့်တဲ့ပြည့်တဲ့ချိန်မှာကျွန်တော်တို့ဘတ်စကန်ကိုသိမ်းမိတယ်ပေါ့စစ်ကောင်စီကအကြဆုံးတော်တော်များများရှိမယ်နောက်ပြီးတော့အရှင်ဖမ်းဆီးရတာတွေလည်းရှိတယ်ပထမဖမ်းတာ၁၄ယောက်ဒါပေမဲ့အဲ့ချိန်မှာတည်တာ၃ယောက်ဆိုတော့၁၁ယောက်ပဲကျန်မယ်လက်နဲ့တချို့သိမ်းဆီးရမိတာလည်းရှိတယ်ပေါ့နော
်ဗာဂျီယွာဟာကလီဖလန်ကားလန်ပေါ်ကမဏိပူရာမြစ်ဘေးမှာတည်ရှိတဲ့ယွာတယွာဖြစ်ပြီးစစ်သား၂၅ယောက်ဝန်းကျင်နဲ့စခန်းချတပ်ဆွဲထားတာပါဒီစခန်းစစ်သားတွေကခရီးသွားပြည်သူတွေကိုငွေကြေးကောက်ခံတာနဲ့ပြည်သူတွေကိုအနှောက်အယှက်ဖြစ်စေတာကြောင့်ဝင်ရောက်တိုက်ခိုက်ရတာလို့စလိုက်ဂျုံငိုင်းကဆက်ပြောပါတယ
်ဒီဘတ်စကန်ဆိုတာလည်းပြည်သူလူထုကိုတော်တော်နှောက်အယှက်ပေးတဲ့ဟာဖြစ်တယ်သူဘာဖြစ်လို့လဲဆိုတော့အဲမှာတင်းပတ်စံကောက်တာမျိုးတွေနောက်ပြီးတော့ဒီလမ်းမကြီးပေါ်မှာဖြစ်တဲ့အတွက်နှောက်အယှက်လည်းတော်တော်များများဖြစ်တယ်ပေါ့အဲဒါကြောင့်လည်းကျွန်တော်တိုက်တာပါအ
ဲ့ဒီစခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့တွေစီကနေတနက်အလက်20ဂျီပေါက်58ခုဂျီစံ3500 60မမစိန်ပြောင်းအပါဝင်လက်နဲ့ခဲရန်အမြောက်အများသိမ်းစီရမိပြီးစခန်းကိုလည်းမီးရှို့ဖျက်ဆီးခဲ့ကြတယ်လို့ဆိုပါတယ်ဗာစခန်းသိမ်းတိုက်ပွဲတဲ့ CNDF ရဲဘော်တယောက်တဲ့ဗာကြီးရွာကဒီတခန့်ရွာတကြီးတယောက်တေဆုံးခဲ့ပါတယ်ဗာစခန်းသိမ်းတိုက်ပွဲမှာအထိနာခဲ့တဲ့စစ်တပ်ဟာလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဖလန်းကနေမိုင်20လောက်ဝေးတဲ့ဝေဘူးလာမြို့ငယ်လေးကအသက်12နှစ်အရွယ်ကလေးတဦးအပါအဝင်ပြည်သူ9ယောက်တေဆုံးခဲ့ရပါတယ်ခင်ဗျာ
ချင်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့နယ်အင်းလေးကံမှာလုတ်တဲ့ရေပေါ်တကြံပွဲတော်ဟာစစ်ကောင်စီကိုထောက်ခံတဲ့လူနည်းစုကစီစဉ်ကျင်းပတာဖြစ်တယ်လို့ဒေသခံတွေကပြောပါရယ်ဒီအကြောင်းကိုတော့ကျွန်မအမြန်နေတင်ဆက်ထားပါရယ်ရေပေါ်တကြံပွဲတော်ကိုအင်းလေးဒေသနန်းပတ်မြို့ရဲ့ရေပြင်ပေါ်မှာရှိတဲ့ခေဆန်းရင်ရေကစားမန်တပ်မှာဧပြီလ23ရက်နေ့ကနေ26ရက်နေ့အထိကျင်းပသွားမှာဖြစ်ပြီးဒီပွဲဟာကိုကျိုးစီးပွားကိုကြီးတဲ့လူနည်းစုနဲ့စစ်ကောင်စီကပေါင်းပြီးတော့လုပ်တာဖြစ်တယ်လို့ Justice Movement for Community အင်းလေးအဖွဲ့ကိုတည်ထောင်သူဒေါ်ယူလိုင်သိန်းကပြောပါတယ်
ဒီကိုကျိုးစီးပွားကိုပဲကြီးတတ်တဲ့အင်းသားလူမျိုးစုနဲ့ဒီအကြမ်းဖက်စစ်အုပ်စုတွေကပေါင်းပြီးတော့မှ ဒီလိုမျိုးပွဲလုပ်တယ်လို့ကျွန်မမြင်နေပေါ့နော်ပြီးလို့ရှိရင်အင်းလေးမှာအပြန်အလှန်ပြစ်ခတ်မှုဖြစ်ပွားခဲ့တယ်ဒါပေမဲ့အခုချိန်မှာကအင်းလေးတက်သားအရန်ရော့အေးချမ်းနေပြီးဟိုတည်ငြိမ်နေပြီးအရန်ရော့ပြောစရာကောင်းနေပြီးဆိုတဲ့ဟာမျိုးသမီးတက်ဖန်တီးနေတာပေါ့နော်ဒါကဒီဟာရဲ့အကျိုးဆက်ကလူတွေရဲ့စိတ်ကိုအာရုံပြောင်းသွားအောင်လုပ်တာလည်းဖြစ်နိုင်တယ်။နောက်တစ်ခုကဒီတော်ထန်ရေးလုပ်နေတဲ့လူတွေအပြော့သွားအောင်လို့တို့ဒီလိုမျိုးအကွက်စင်ပြီးတော့မလုပ်ရင်တော့ကျွန်မမြင်နေပေါ့နော်
။ရေပေါ်တကြံပွဲတော်ကိုကျင်းပဖို့စီစဉ်နေတဲ့သူတွေကစစ်ကောင်စီလက်ဝေခံအင်းအမျိုးသားအဖွဲ့ချုပ်ပါတီခစ်ဆန်းရင်ကြာပိုးချီနဲ့ရက်ကန်းယုံစစ်ကောင်စီအမာခံထောက်ခံတဲ့လုပ်ငန်းရှင်တွေကအစီအစဉ်ကျင်းပကြတာဖြစ်တယ်လို့ဆိုပါရီအင်းလေးဒေသအတွင်းမှာဖြစ်နေတဲ့အရက်သားတွေဖမ်းဆီးခံရမှုစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြကစစ်ရေးအခြေအနေတွေကြောင့်အင်းသားပြည်သူတွေကဒီပွဲကိုစိတ်ဝင်စားမှုမရှိကြသလိုသူတို့ကလည်းကိုစားမပြုတ်ဘူးလို့အင်းလေးဒေသခံအမျိုးသမီးတယောက်ကပြောပါရီ
သူတို့ဟာသူတို့လောက်တယ်လေအာကျမတို့အင်တာလူမျိုးကိုစားပြုတ်ရလို့တော့မချင်ဘူးပေါ့နော်။ဟိုအတိမတ်လည်းမပြုတ်နိုင်ဘူး။နောက်စက်တက်ပေးတဲ့အယူရင်းတော့ပဲကိုင်းနေအင်ပါတီကိုလည်းကျမတို့မထောက်ခံနိုင်ဘူးပေါ့။အဲဘယ်သူမှလည်းတွားကြမှာမဟုတ်ဘူးလေနော်။အဲသူတို့လူတစုနဲ့ပဲချင်းရုံလောက်သွားမယ်တော်တော်ရှိရပေါ့
။ခေဆန်းရင်ရေကစားမန်တက်မှာ2019ခုနှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရလက်ထက်တုန်းကလည်းမြန်မာနိုင်ငံရဲ့ပထမဆုံးရေပေါ်တကြံပွဲတော်အဖြစ်စီစီကားကကျင်းပခဲ့ပူပြီးအင်းသားရိုးရာနှစ်ကျိတ်ရှစ်စုစွန်းလောင်ပွဲနဲ့ရေပေါ်စွန်းစံစိန်လောင်ပွဲတွေကိုလည်းပူးတွဲကျင်းပခဲ့ကြပါရယ်ကိုဗစ်ကာလအပြင်စစ်အာဏာသိမ်းမှုကြောင့်ပွဲကျင်းပမှုတွေရပ်တန့်ခဲ့ရာကနေအခု2023မှာကျင်းပဖို့အတွက်ပြန်လုပ်နေတဲ့အပေါ်ဒေသခံတွေအကြားဝေဖန်ပြောဆိုနေကြပါတယ်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ကံဘလူမြို့နယ်ပစီကြီးရွာကိုလေကျောင်းကနေဘုံကျဲတက်ခိုက်ခဲ့တဲ့အတွက်ကလေးငယ်အပါအဝင်လူ80ကျော်သေဆုံးမှုနဲ့ပတ်သက်ပြီးစစ်တပ်က NUG ရုံးကိုတိုက်ခိုက်တာလို့ဝန်ခံလိုက်ပါတယ်။ထိုင်းမြန်မာနယ်စမြတ်ဝတီနယ်ကော့ကရိတ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နှစ်နိုင်ငံကုန်သွယ်ရေးလုံးဝနီးပါးရပ်တန့်သွားတယ်လို့နယ်စကုန်တယ်တွေကပြောပါတယ်။
သရရှင်တွေကနားဆင်နေကြကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းတော့တွေကနေအပတ်စဉ်တက်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအားပြီပ
ါ FBI ကတိုင်းရင်းသတင်းတော့တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာကိုရှုစားနားဆင်ကြရတာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်တောက်ကြမနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းကတလှည့်ပြောပြပေးပါမယ်ရှင
်။စကိုင်းကံဘလူပစီကြီးခြေရွာပေါ်စစ်တပ်လေကြောင်းတက်ခဲမှုကြောင့်ရာကျော်အသေးဆုံးခဲ့ရတဲ့ကိစ္စကုလလုံချုံရေးကောင်စီမှအခုတကားပိတ်ဆက်ဆွေးနွေးနေပါတယ်။ဒီမတိုင်ခင်လေးမှာအခုလုံချုံရေးကောင်စီဆွေးနွေးဘက်ကိုဥဆောင်စီစဉ်ခဲ့တဲ့ကုလဆိုင်ရာပြည်ထောင်စုတမကြီးဘာဘရာဝူဝတ်ကဒရင်းတော်ရှင်းလင်းပွဲလုပ်ပြီးတော့ဆီယာနာသိမ်းပြီးကြတဲ့ကအယက်သားအများဆုံးတည်ခဲ့ရတဲ့တက်ခိုင်းမှုဖြစ်လူပေါင်း190နီးပါးအထိတည်ခဲ့ရတဲ့ဒီထက်ကလေးငယ်40နီးပါးပါခဲ့တယ်လို့ပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။ဒီပေါ်ကုလလုံချုံရေးကောင်စီကပြစ်တင်ဝေဖန်တဲ့ကြေညာချက်မထုတ်နိုင်သေးတဲ့အပေါ်မှာတော့စိတ်မကောင်းဖြစ်ပေမဲ့အလုံးသဘောတူညီမှုရတဲ့အထိဆက်ကြိုးစားသွားမယ်လို့သူမကကတိပြုခဲ့ပါတယ်။ဒီပွဲမှာအတူတက်ခဲ့တဲ့ကုလဆိုင်ရာမြန်မာသံတမကြီးဦးကျော်မိုးထွန်းကလည်းအမျိုးသမီး30နီးပါးအပါအဝင်လူ168ဦးသေချေစေခဲ့တဲ့ဒီစစ်ကောင်စီတက်ခဲမှုဟာလူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စစ်ရာဇဝတ်မှုမြောက်တယ်လို့ပြောခဲ့ပါတယ်ခင်ဗျာ။ဒီရက်သားတရားကျော်တည်ဆုံးခဲ့တဲ့စကိုင်းကံဘလူမှာစစ်ကောင်စီရဲ့လေကြောင်းတက်ခဲမှုအပေါ်အာဆီယံကလည်းအပြင်းအထန်ပြစ်တင်ဝေဖန်လိုက်ပါတယ်။ပစိကြီးခြေရွာပေါ်မြန်မာလေတပ်ကတိုက်ခိုက်ခဲ့တာကကိုအာဆီယံကအပြင်းအထန်ရှုတ်ချတယ်လို့အာဆီယံရဲ့အလှည့်ကြောက်ကထအင်ဒိုနီးရှားနိုင်ငံကဒီနေ့ထင်ရှားချက်ထုတ်ပြန်လိုက်ပြီးဒီချမ်းဖတ်မှုအလုံးရက်တန့်ဖို့ကိုလည်းတောင်းဆိုလိုက်ပါတယ်ခင်ဗျာ။လာရှူးမြို့နယ်မှာဒီနေ့တကြံချုံနဲ့ဘိုးမန္တန်နီဘုံပေါက်ခွဲတာကြောင့်လေးဦးသေဆုံးပြီး10ဦးဒဏ်ရာကရေကစားသူနေခဲ့ပါတယ်။နောက်မင်းညတော်ကလည်းမြချင်းသားကဘုမတ္တနာဘုံကွဲခဲ့ပြီးမတ္တခမုတ်ဘုံကတရားရသူတချို့ရှိခဲ့တယ်လို့မြို့ကန်တွေကပြောပါတယ်ခင်ဗျာ
ကျာသာပရီနေ့ညရဲ့နောက်ဆုံးရသတင်းချင်းညကိုကိုဝင်းမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကမ်ချန်နဲ့ PJ အလျက်တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။မြန်မာနှစ်တစ်ကူကာလတကြံအကြိုနေ့မှာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လူရဆန္ဒတွေပြည့်ကြပါသည်ရှင်။
This program has come to you from the Voice of America, Washington.